Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် View American တက္ကသိုလ်နေ2022ခုနှစ် September 12ရက်နေ့တနင်္လာညပိုင်း View မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ Line to meter 32နဲ့58တို့အပြင် Line meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီကနေ့ကအတွက်အစီအစဉ်တွေကိုကျမအလင်မာကတာဝန်ယူတင်ဆက်ပေးပါပါ။
၄ရက်ကြီးကြီးပိုက်ပွဲအပြင်းထန်နေတယ်။၃ရက်သက်ဆိုင်နေရင်လည်းကျဲတာပေါ့။ဒီဆောက်သားရှိတယ်၊ဥအိမ်တွေပြည့်စည်တယ်
။ပြည်တိုင်းပြည်မာကြီးဒုတိယမြောက်အလိဇဘက်ရဲ့အယုံလောင်းကိုဒီကနေ့တနင်္လာနေ့ဗြိတိရှ်ဘီယင်းတွင်နေထိုင်နေရှိတဲ့ Holyrood House နန်းတော်ကနေ Edinburgh မြို့ St. James ပြားကျောင်းကိုတက်ဆောင်มาဖြစ်ပါတယ်။ပြည်တိုင်းပြည်မာကြီးဒုတိယမြောက်အလိဇဘက်ကွန်လွန်ပြီးတဲ့နောက်ပိုင်းမှာနယူးဇီလန်ကိုသမ္မတနိုင်ငံဖြစ်ပြောင်းလဲဖို့ဘယ်လိုနည်းနဲ့မှစ조사မှာမဟုတ်ကြောင်းဒီကနေ့တနင်္လာနေ့မှာဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ရုရှားကယူကရိန်းရဲ့လျှက်စစ်ထုတ်လုပ်ဖြတ်မြှုပ်မှုစနစ်ကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေကစွပ်စွဲပြောကြားလိုက်ပါတယ်
။ဟုတ်ကဲ့ပါ။ဒီလိုထိတ်တန့်ရောက်သတင်းတွေနဲ့အတူဒီကနေ့နားဆင်ရမယ့်အထဲမှာတော့နောက်တိုက်ပွဲတွေရက်ဆက်ဖြစ်နေတဲ့ရှမ်းပြည်တောင်ပိုင်းမိုးပြဲမြို့ဘက်ကနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးဒီတဲ့နဲ့အတူမကွေးနဲ့စကိုင်းတိုင်းကဆစ်ဆောင်တွေဈေးကူတာမှုရဖို့အခက်ကြုံနေရတာထိုင်းလင်စိတ်ထဲဒေါ်လာအတူနဲ့ဖမ်းမိတဲ့မြန်မာနှုတ်ပြန်လွှတ်ပေးတာအပါအဝင်မြန်မာဆစ်ဆောင်တွေရေးဆွဲတဲ့ဘန်ကောက်ကပကြီးပြပွဲဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့တနင်္လာညတိုင်းတင်ဆက်ပေးနေကြသတင်းတော်မှတ်စုအစီအစဉ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့တနင်္လာညရဲ့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့ကိုဝင်းမင်းတို့ကပြပြပေးပါပါရှင
်။ပြီးခဲ့တဲ့သတင်းပတ်ကြသပတင်းနေ့စက်တင်ဘာလ10ရက်နေ့ကခွင်လွန်ခဲ့တဲ့ဗြိတိန်ပြည်မာကြီးဒုတိယမြောက်အလစ်ဇဘက်ရဲ့ရုံလောင်းကိုဒီကနေ့တနင်္လာနေ့ဗြိတိရှ်ဖြစ်ဘုရင်တွေနေထိုင်နေရှိတဲ့ Holyrood House နန်းတော်ကနေ Edinburgh မြို့ St. James ပြားကျောင်းကိုတည်ဆောင်มาဖြစ်ပါတယ်။သားတော်ဘုရင်တတိယမြောက် Charles က Edinburgh မြို့ကိုတောင်းရောက်ပြီးတော်ဝင်မိသားစုတွေနဲ့အတူပြည်မာကြီးရုံလောင်းကိုကာရဝပြုမှာပါ။စကော့တလန်မြို့တော် Edinburgh က St. James ပြားကျောင်းမှာဒီကနေ့ September 12ရက်နေ့ပြည်မာကြီးယုံလောင်းကိုအများပြည်သူကာရဝပြုနိုင်အောင်24နာရီကြာထားရှိမှာဖြစ်ပါတယ်။ပြည်မာကြီးကွယ်လွန်ခဲ့တဲ့ Scotland Balmoral ဆန်အင်ကနေတင်းကုန်တွေကသူ့ယုံလောင်းကိုစပြီးတည်ဆောင်လာတဲ့လမ်းတစ်လျှောက်ပြည်သူတွေကစောင့်ပြီးကာရဝပြုခဲ့ကြပါတယ်။ September 13ရက်အင်္ဂါနေ့မှာတော့ပြည်မာကြီးယုံလောင်းကို Scotland ကနေလန်ဒန်ကိုပို့ဆောင်มาဖြစ်ပြီး Buckingham နန်းတော်ကိုတည်ဆောင်มาဖြစ်ပါစက်တင်ဘာလ10ရက်နေ့မှာတော့ဘတ်ကင်ဟမ်နန်းတော်ကနေဝက်စ်မင်စတာဖျားကျောင်းကိုတည်ဆောင်ပြီးဇာပဒကျင်းပမဲ့စက်တင်ဘာ19ရက်နေ့မတိုင်ခင်အထိအများပြည်သူကာရဝပြုနိုင်အောင်ထားရှိမှာဖြစ်ပါတယ်။ပြီးရင်တော့မြန်မာကြီးယုံလောင်းကို2022ခုနှစ်အေဘီလလုံးကကွယ်လွန်သူကျင်းရတော်ဖိလစ်ပင်သားကြီးယုံလောင်းမြုံလန်ထားတဲ့ဝင်းစာရဲတိုက်ကိုတည်ဆောင်မြုံလန်မှာပါ။မြန်မာကြီးရဲ့ဇာပဒခါနာကိုတော်ဝင်မိသားစုတွေနိုင်ငံရေးအတိုင်းဝိုင်းနဲ့နိုင်ငံအသီးသီးကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။
ဒီတိမ်ပြေမာကြီးကွယ်လွန်ပြီးနယူးဇီလန်ဝန်ကြီးချုပ်ကဒီထိရိတ်နန်းရိတ်လွတ်မြောက်တဲ့နိုင်ငံအဖြစ်ပြောင်းမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။နယူးဇီလန်ဝန်ကြီးချုပ်ဂျက်ဆန်ဒါအာဒန်ကသူ့ဆိုရအနေနဲ့သမ္မတနိုင်ငံအဖြစ်ပြောင်းလဲဖို့ဘလိုနည်းနဲ့မှကြိုးစားမှာမဟုတ်ဘူးလို့ဒီနေ့ပြောလိုက်တာပါ။သူ့သက်တမ်းအတွင်းမှာနယူးဇီလန်နိုင်ငံဟာသမ္မတနိုင်ငံဖြစ်ကောင်းဖြစ်လာနိုင်ပေမဲ့သူ့ဆိုရအနေနဲ့တခြားအရေးကြီးတာတွေလုပ်ဖို့ရှိနေတယ်လို့လည်းဝန်ကြီးချုပ်အာဒန်ကဆက်ရှင်းပြပါတယ်။ပြည်တိမ်ပြေမာကြီးဒုတိယမြောက်အဲလစ်ဘက်ကွယ်လွန်ပြီးလေးမှာနိုင်ငံကိုသမ္မတနိုင်ငံအဖြစ်ပြောင်းလဲရေးလူထုကြားပထမဆုံးဆွေးနွေးတဲ့အခြေတင်ဆွေးနွေးပွဲမှာဝန်ကြီးချုပ်အာဒန်ကအခုလိုပြောခဲ့တာပါလက်ရှိနယူးဇီလန်နိုင်ငံရဲ့အုပ်ချုပ်မှုစနစ်အရဗြိတိန်ဘုရင်ကိုကိုးစားပြုတဲ့ဘုရင်ခံချုပ်ကိုတိုင်းပြည်ရဲ့ဦးစီးဦးဆောင်ဦးဆောင်ဖြစ်ထားရှိတာဖြစ်ပါတယ်ဒါပေမဲ့ဘုရင်ခံချုပ်ရဲ့အခမ်းအနားကအခုချိန်မှာအဓိကအဖြစ်အဆောင်အယောင်တသက်အဖြစ်ပဲသတ်မှတ်ထားကြတာပါနယူးဇီလန်ဟာကိုလိုနီနယ်ချက်တည့်ရဲ့အရေးတွေအပြည့်အဝရုံးမထွက်နိုင်သလိုလွတ်လပ်တဲ့သမ္မတနိုင်ငံဖြစ်မလာဘူးလို့လည်းလူများညှဉ်းခုံပြောဆိုနေကြတာလည်းရှိပါတယ်ဝန်ကြီးချုပ်အာဒန်ကတော့အဆုံးသတ်တဲ့နေ့မှာနယူးဇီလန်ကိုသမ္မတနိုင်ငံဖြစ်ပြောင်းလဲဖို့သူ့အနေနဲ့ထောက်ခံကြောင်းအရင်တုန်းကတော့သဘောထားမှတ်ချက်ပြောခဲ့ပူပါတယ်ခင်ဗျာ
ယူကရိန်းတပ်တွေကရှင်းပြောက်ဒေသမှာပြန်လည်ထိုးစစ်ဆင်ပြီးနယ်မြေတချို့သိမ်းပိုက်ခဲ့ပြီးတဲ့နောက်ရုရှားကယူကရိန်းရဲ့လျှက်စစ်ထုတ်လုပ်ဖြန့်ဖြူးမှုစနစ်ကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့ယူကရိန်းတာဝန်ရှိသူတွေကစွပ်စွဲလိုက်ပါတယ်ဟာကစ်နဲ့ဒိုလက်စီတားမှာလုံးဝမဲမောင်သွားတယ်လို့ဇာပိုရီဇီယာနီပရိုပက်တိုဖက်စ် ဆူမီဒေသတွေမှာတပိုင်းတစမဲမောင်နေတယ်လို့ယူကရိန်းသမ္မတဗလိုဒီမာဇယ်လင်စကီကတနင်္ဂနွေနေ့နောက်ပိုင်းမှာလူမှုမီဒီယာမှာပြောပါတယ်။စစ်ရေးအဆောက်အုံတွေမဟုတ်ပါဘူး။ရုရှားရည်မှန်းချက်ကပြည်သူလူထုကိုအလင်းရောင်နဲ့အပူမရရှိဖို့တိုက်ခိုက်တာပါလို့သူကဆိုပါတယ်။ရုရှားတပ်တွေရဲ့ဒေသဆိုင်ရာဌာနချုပ်နဲ့ထောက်ပံ့ရေးအချက်အချာနေရာဖြစ်တဲ့အီဇီယာမြို့အပါဝင်နေရာတော်တော်များများကိုယူကရိန်းကမချာမီရက်တွေတုန်းကပြန်လည်သိမ့်ပိုက်နိုင်ခဲ့ပါတယ်။စက်တင်ဘာလဆက်ကနေ့ကဆိုလို့ရှိရင်စတူယန်ကီလိုမီတာ3000လောက်ကိုယူကရိန်းတပ်တွေကပြန်သိမ်းနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်အကြီးအကဲဗလယ်ရီဇာလူစနီကပြောပါတယ်။ယူကရိန်းတပ်တွေဟာရုရှားနယ်စပ်နဲ့ကီလိုမီတာ50အကွာမှာရောက်နေပြီလို့လည်းသူကဆိုပါတယ်။အီဇီယာမြို့နဲ့ခါကစ်ဒေသရဲ့တခြားနေရာတွေကစုခွာတာဟာဒိုနက်စ်ဒေသနဲ့တောင်ပိုင်းကိုအားဖြည့်ဖို့ယူရတာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့စနေနေ့ကပြောပါတယ
်။ဆွီဒင်ရွေးကောက်ပွဲမှာလက်ရရင်အုပ်စုကဝန်ကြီးချုပ်မက်ဒါလီနာအန်ဒါဆန်ကလက်ဝဲရင်အုပ်စုကိုအသာကပ်ရနေပါတယ်။မနေ့ကလုပ်တဲ့အထွေထွေရွေးကောက်ပွဲမှာ349နေရာရှိတဲ့လွှတ်တော်မှာလက်ရရင်အုပ်စုဘက်က186နေရာအများစုရနေပြီးလက်ဝဲအုပ်စုဘက်ကတော့183နေရာရတယ်လို့အစောပိုင်းမဲရလက်တွေမှာဖော်ပြနေပါတယ်။ပြပကလာမဲ့မဲပြားတွေနဲ့ချိုတင်မဲတွေရေးတက်ဖို့ချက်နေသေးတာမို့ဗိုလ်ထုနေ့လောက်ထီတော့နောက်ဆုံးမဲရလက်ထွက်မှာမဟုတ်သေးဘူးလို့လည်းရွက်ကောက်ပွဲတာဝန်ရှိသူတွေကခံမှန်းထားကြပါတယ်။ဝန်ကြီးချုပ်အန်ဒါဆန်ကတော့မဲရလက်တွေဒီညထီမထွက်နိုင်သေးပဲစိတ်ရှည်ရှည်ထားကြဖို့နဲ့ဒီမိုကရေစီနည်းလမ်းတကျဖြစ်ရပါစေမယ်လို့သူ့ထောက်ခံသူတွေကိုပြောထားပါသေးတယ်။လက်ရအုပ်စုကောင်းဆောင်ဖြစ်တဲ့ရှေးဦးဆွဲအလယ်လက်ဝါဒီ Uff Crystal ဆန်ကတော့ရွက်ကောက်ပွဲရလက်ဟာပြောင်းနိုင်သေးတယ်လို့ဆိုပေမဲ့သူ့အနေနဲ့တော့အစိုးရတဲ့ဖွဲ့ဖို့အဆင်သင့်ပဲလို့ဆက်ပြောပါတယ်။ရှေ့ပြောင်းဝင်ရောက်လာမှုကိုမလိုလားတဲ့မျိုးသားရေးဝါဒီဆွီဒင်ဒီမိုကရက်စ်ပါတီကိုအလဲအလှယ်ရှေးဦးဆွဲနဲ့လက်ရပါတီငယ်တချို့ပထမဆုံးချိန်ပူပေါင်းပြီးအခုရွေးကောက်ပွဲမှာအလားအလာအကောင်ကျုံလာခဲ့တာပါ။ကနေဦးရလက်တိုင်းဖြစ်လာခဲ့မယ်ဆိုရင်တော့ဆွီဒင်ဒီမိုကရက်စ်ပါတီထောက်ခံမှုနဲ့အလဲအလှယ်ဝါဒီ Uff Christensen ဟာဝန်ကြီးချုပ်ဖြစ်လာနိုင်တယ်လို့လည်းနိုင်ငံရေးလှစ်လာသူတွေကပြောနေပါတယ်ခင်ဗျ။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင
်ဗျာ။တနင်္လာနေ့ညပိုင်းသတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်ရဟယင်ငါရမှုဝယ်ယူမှုတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုစစ်ကောင်စီဘက်ကဆွဲဆိုထားတဲ့အဂတိအမှုနဲ့ပတ်သက်ပြီးတရားလိုပြတဲ့အနေနဲ့လူမှုဝန်ထမ်းဦးစီးဌာနကအတွင်းဝင်ဥက္ကူကိုနိုင်ကိုဒီကနေ့တရားရုံးမှာစစ်ဆေးပါတယ်။ဒီကနေ့အဆိုပါအမှုတမှုကိုပဲစစ်ဆေးနိုင်ခဲ့တယ်လို့သိရှိရပါတယ်။ဈေးပိုင်းကုမ္ပဏီပိုင်ရှင်ဦးမောင်ဝိတ်ကဒေါအောင်ဆန်းစုကြည်ကိုဒေါ်လာ5သိန်းခွဲလက်ထိုးခဲ့တယ်လို့ဆွဆွဲထားတဲ့အမှုကိုစစ်ဆေးဖို့စီစဉ်ခဲ့ပေမဲ့တရားလိုပြတဲ့မလာနိုင်တာမှစစ်ဆေးနိုင်ခြင်းမရှိခဲ့ပါဘူး။ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကိုလာမယ့်စက်တင်ဘာလ10ရက်နေ့မှာထပ်မံစစ်ဆေးဖို့ရုံချိန်ပေးထားပါတယ်။ဒေါ်ဆန်းစုကြည်ကဦးဝင်းမြင့်ရောကျမ်းမာရေးကောင်းမွန်တယ်လို့အမည်မဖော်လို့တဲ့တရားရေးရက်ွက်ကပြောပါတယ်။ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာပွဲတွေကိုတရင်နောက်တွေလာရောက်ခွင့်မရှိသလိုဒေါ်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးတရင်မီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားတာပါ။ရက်ဖာမှာရဟယင်ဝယ်ယူလာတဲ့ပတ်သက်ပြီးဆွဆွဲထားတဲ့အမှုတစ်ခုကိုထပ်မံစစ်ဆေးသွားဖို့လည်းစီစဉ်ထားပါတယ်။
IMM မြန်မာဆိုင်ရာကုလစုံစမ်းရေးအဖွဲ့အကြီးအကဲကမြန်မာနိုင်ငံရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေပိုဆိုးလာနေတယ်လို့ပြောလိုက်ပါတယ်။မြန်မာနိုင်ငံရဲ့လူ့ခွင့်ရေးဆိုင်ရာနိုင်ငံတကာရာဇဝတ်မှုတွေကအရင်တစ်ခေါက်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှပြောခဲ့တာထက်အခုပိုဆိုးလာနေတယ်လို့ IMM အကြီးအကဲကဒီနေ့လူ့ခွင့်ရေးကောင်စီအစည်းအဝေးမှာအစီရင်ခံလိုက်တာပါ။ဒါအပြင်ဘဲဥတွေမှာလိုက်လာဖို့မလိုဘူးလို့ယုံကြည်ထားသူတွေရဲ့တာဝန်ယူတာဝန်ခံမှုပြတ်ကွက်ခဲ့တာကြောင့်မြန်မာပြည်သူတွေဆက်ဒုက္ခခံစားနေရတယ်လို့လဲ IMM မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းမှုရန်တရာအကြီးအကဲဖြစ်သူ Nicholas Komjon ကဆက်ပြောခဲ့ပါတယ်။2021ခုနှစ်ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးကတည်းကတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုစတဲ့လူသားလူပေါ်ကျွလွန်တဲ့ရာဇဝတ်မှုတွေနဲ့ဆက်ရာဇဝတ်မှုထောက်ထားတွေတိုးများလာတယ်လို့လဲ IMM အကြီးအကဲကဆက်ပြောခဲ့ပါတယ်။ကလေးငယ်တွေမတရားဖန်ဆီးခံရပြီးညှဉ်းပန်းနှိပ်စက်ခံရတာရှိတယ်လို့တချို့အခြေအနေတွေမှာဆိုရင်မိဘတွေအစားကလေးတွေကိုတစ်စက္ကန့်လှုပ်တာမျိုးလည်းရှိတယ်လို့ပြောပါတယ်။ဒီမိုကရေစီတက်ကြွလှရှားသူ၄ဦးကိုတည်တံ့စီရင်တပြတ်မှုဟာတရားဥပဒေကြောင့်ရမဟုတ်သလိုလွတ်လပ်တဲ့တရားစီရင်မှုမရဘဲပုံရှိုးကွယ်ရှိုးစီရင်ခဲ့တာလည်းဖြစ်တယ်လို့ IMN ကြီးကဲ Nicholas Komjon ကဆက်ထောက်ပြခဲ့ပါတယ်ခင်ဗျ
။ပြီးခဲ့တဲ့သတင်းပတ်ကထိုင်းနိုင်ငံမှာတောက်တင်ခဲ့ပြီးဖမ်းဆီးခဲ့တဲ့ လေစီပြေရိုဟင်ဂျာဒုက္ခသည်51ယောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းနှင့်ရခိုင်ပြည်နယ်အတွင်းကထွက်ပြေးလာသူတွေဖြစ်တဲ့အကြောင်းစုံစမ်းစစ်ဆေးတဲ့ထိုင်းရဲအရာရှိတွေရဲ့ပြောကြားချက်ကိုဒီကနေ့ထုတ်ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာမှာရေးသားထားပါတယ်ဒုက္ခသည်တွေကသူတို့ဟာအင်ဒိုနီးရှားနိုင်ငံမှာအလုလုခွင့်ရဖို့မျှော်လင့်ချက်နဲ့ထွက်လာခဲ့ကြတဲ့အကြောင်းထိုင်းရဲတွေကိုဝန်ခံပြောဆိုပါတယ်ပြီးခဲ့တဲ့သတင်းပတ်အင်္ဂါနေ့ကထိုင်းနိုင်ငံအီယန်ဂူန်ခိုင်ကောဘူနိုကန်ဂျီမှာရေထဲမျောနေတဲ့ဒုက္ခသည်10ဦးကိုထိုင်းရဲတွေကဖမ်းဆီးခဲ့ပြီးတိုင်ဝေါခရန်နဲ့ခိုဂရေးကန်ဂျီမှာနောက်ထပ်40တယောက်ကိုဖမ်းဆီးခဲ့ပြီးတာပါသူတို့ဟာအင်ဒိုနီးရှားနိုင်ငံမှာအလုလုခွင့်ရရှိဖို့လူပွဲစားတွေကိုတယောက်အတွက်ဘင်္ဂလားဒေ့ရှ်တကာငွေ3သိန်းခွဲဒေါ်လာအပြည့်ဆိုရင်3900နီးပါးပေးခဲ့ရတယ်လို့ထိုင်းရေတပ်သတင်းရက်ွက်ကပြောပါတယ်သူတို့ကိုလူပွဲစားတွေကအင်ဒိုနီးရှားရောက်ပြီးဆိုပြီးထိုင်းနိုင်ငံတောင်ပိုင်းမှာလီဘိုကနေအတင်းရေတဲ့စင်ခိုင်းခဲ့တယ်လို့လည်းပြန်ပြောကြပါတယ်။ရိုဟင်ဂျာဆိုတဲ့နာမည်ကိုအတိအမှတ်မပြုတဲ့မြန်မာနိုင်ငံဘက်ကနေဘင်္ဂလားမလေးရှားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအလုလုခွင့်ရရှိဖို့ပင်လယ်ပြင်ကိုဖြတ်ပြေးလာတဲ့ဒုက္ခသည်တွေထိုင်းနိုင်ငံအတွင်းမှာပေါင်တင်ပြီးပြီးခဲ့တဲ့လပိုင်းတွေအတွင်းကယာနဲ့ချီဖမ်းဆီးခံရပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအဖမ်းခံရတဲ့50တယောက်ဟာနောက်ဆုံးအတုပ်ဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နဲ့မှာနေဆက်တင်မှမှုတွေကိုတည်ဆဲရန်ရသုံးပြီးပြောင်းလဲလိုတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်။နိုင်ငံရဲ့ဝန်ကြီးမဆွတ်ပင်မွန်မန်အနေနဲ့သတင်းသမားအနေငယ်နဲ့ဒီနေ့တွေ့ဆုံရမနေ့ကညနေကတွေ့ဆုံရမှာအခုလိုပြောလိုက်တာပါ။အခြေခံအဖြစ်တော့မြန်မာနိုင်ငံတွင်းမှာရှိတဲ့သဘုံတွေကိုအရေးယူဆောင်ရွက်တာပါပဲ။ရည်ရွယ်ချက်မရှိဘဲမတော်တဆဖြစ်ခံတူပါတယ်။မြန်မာဘက်ကလည်းဒါကိုအတိအမှတ်ပြုပါတယ်လို့ဝန်ကြီးမွန်မန်ကဆက်ပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ကြားဆောင်တဲ့မြန်မာစစ်တပ်ကြားဖြစ်ခဲ့တဲ့တင်းမာမှုတွေကိုဒီစဲနီလန်းတွေနဲ့မြ мян ဆန်ဆန်ဖြစ်ရှင်းနေအောင်ဆွေးနွေးဖို့ပြောဆိုတာပါလို့လည်းသူကရှင်းအောင်ဆက်ပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ဆန်တဲ့10ကီလိုမီတာအကွာမှာပြစ်ခတ်တာတွေရှိနေပြီးလေကြောင်းတပ်ဖွဲ့ကစောင့်ကြည့်နေတယ်လို့လည်းဆိုပါတယ်။ကြည်နဲ့ဘုံစံတွေကဘင်္ဂလားဒေ့ရှ်နဲ့မြေတွင်းကိုကြောက်ခဲ့တယ်လို့လည်းဝန်ကြီးမွန်မန်ကဆက်ပြောခဲ့ပါတယ်။အစောပိုင်းတုန်းကလည်းဘင်္ဂလားဒေ့ရှ်နဲ့မြေတွင်းကိုကြည်နဲ့မော်တာဘုံစံတွေကြောက်ခဲ့ပြီးဘင်္ဂလားဒေ့ရှ်လေပိုင်းနဲ့ထဲကျူးကျော်ခဲ့တာကိုလည်းဆိုရင်မကင်ဖြစ်ကြောင်းမြန်မာသံမကြီးဦးအောင်ကျော်မိုးကိုဆင့်ခေါ်ပြီးပြောဆိုခဲ့ပါသေးတယ်။အခုလိုဖြစ်ပျက်တာတွေဟာငြင်းချမ်းစွာနေထိုင်လို့တဲ့ပြည်သူတွေကိုချိမ့်ချော်ရောက်ပြီးနှစ်နိုင်ငံကြားသဘောတူချက်တွေကိုချိုးဖောက်ရရောက်ကြောင်းလည်းဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုခဲ့တယ်လို့ဆိုပါတယ်ခင်ဗ
ထိုင်းရောက်တဲ့တွေကိုဦးတမောင်တန်းနဲ့ကိုဝင်းမင်းတို့ကပြပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့တင်းလာညရဲ့နောက်ဆုံးရသတင်းပြပွချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ။အရင်ဆုံးတော့တိုက်ပွဲတွေဇက်တိုက်ဖြစ်နေတဲ့ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲမြို့ဘက်ကနောက်ဆုံးအခြေအနေကိုပြပြပေးချင်ပါသေးတယ်။ရှမ်းပြည်တောင်ပိုင်းမိုးပြဲမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့၄ရက်ဇက်တိုက်မနေ့ကအထိတိုက်ပွဲပြင်းထန်နေပါသေးတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေအပြင်လေးဆောင်၃ဘုံးကျဲတိုက်ခတ်နေတာကြောင့်နေအိမ်20ထပ်မနည်းပျက်စီးသလိုအရသာထိခိုက်ဒေဆုံးမှုလည်းရှိတယ်လို့ဒေသခံတွေနဲ့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြပေးပါရှင့်။
မိုးပြဲဘက်ကိုစစ်ကောင်စီတပ်တွေအင်အားအလုံးရင်းနဲ့စစ်ကြောင်းဆင်လာပြီးစက်တင်ဘာ၈ရက်နေ့ကလေးကတိုက်ပွဲတွေစတင်ခဲ့တာပါ။မနေ့ကထီ၄ရက်ဆက်တိုက်ပြင်းထန်ခဲ့ပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလက်နက်ကြီးပစ်ခတ်တဲ့အပြင်လေကြောင်းသုံးဘုံးကျဲတိုက်ခတ်ခဲ့တယ်လို့မြို့ခံတူက VOA ကိုပြောပါတယ
်။၄ရက်ရှိပြီတိုက်ပွဲကပြင်းထန်နေတယ်ပေါ့နော်။၈ရက်နေ့နေစပြည့်၃ရက်ဆက်တိုက်ရလေရင်လည်းလာကျဲတာပေါ့။ဒီနေ့ချင်းတွေကတော့လော့ဆယ်တော့ဘာမှလက်နေကြီးတော့တစ်ချက်နှစ်ချက်ပဲကြားသေးတယ်ဟိုဆက်တိုက်တော့ရပ်တန့်ထားတာ9မိနစ်လောက်ဖြစ်နေပြီပေါ့နော်။ကြားပြီသူထိခိုက်တာကလက်နေကြီးကြားတာကဟို10ရက်နေ့ကလေးကတယောက်၂ယောက်လောက်ပဲစစ်ဆုံးသွားချိတယ်ဥအိမ်တွေပြည့်စည်တယ်ဆန်စပါးတွေလည်းလုံသွားလက်လက်နေကြီးချိတယ်လေရင်လည်းလာပြည့်ထားစပြည့်စည်ပျောက်ဆုံးမှုကတအားများသွားပေါ့။မနေ့ကမိလုံသွား3အိမ်4အိမ်တော့လုံသွားတယ်ပေါ့ဒါနဲ့ပြည့်စည်သွားတယ်ဆိုလည်း
စက်တင်ဘာ12ရက်နေ့ဒီနေ့နေ့ခင်းပိုင်းမှာတော့နှစ်ဖက်အပြန်အလှန်ပြစ်ခတ်တန်းတွေမကြားသေးဘူးလို့အဲ့ဒီဒေတာခင်ကပြောပါတယ်လက်နက်ကြီးတန်းတွေကတော့အနည်းငယ်ကြားနေရတယ်လို့ပြောပါတယ်ပြီးခဲ့တဲ့စက်တင်ဘာ10ရက်နေ့ကလူနေအိမ်မှာလက်နက်ကြီးကြားအောင်ပောက်ကွဲလို့အရက်သား2ဦးထိခိုက်ဒေဆုံးခဲ့ပါတယ်လေကြောင်းကနေဘုံကျဲတိုက်ခိုက်တဲ့အတွက်နေအိမ်20ထက်မနည်းပျက်စီးခဲ့ပြင်ဆန်စပါးမီးလောင်တာတွေနေအိမ်တချို့မီးလောင်ပျက်စီးခဲ့တယ်လို့လည်းပြောပါတယ်တိုက်ပွဲတွေကြားစစ်ဆောင်ဒုက္ခသည်တွေအခက်အခဲမျိုးစုံရင်ဆိုင်ခဲ့ရတဲ့အကြောင်း VOA ကိုအခုလိုပြောပါတယ်
တော်တော်လည်းဥအိမ်လည်းမရှိတော့ဘူးပြက်စီးတဲ့ဟာလည်းပြက်စီးသွားကုန်ပြီ ပြက်စီးတဲ့ခါကျတော့လည်းကျွန်တော်ကဘယ်လိုမှဖယ်လဲပါလို့မရဒီဖယ်လဲတောင်းလို့မရတဲ့အချိန်မျိုးဖြစ်နေတဲ့ခါကျွန်တော်တို့ပြည်သူကဘယ်လိုရုံထွက်ရမှန်းလဲမသိဒီပြေဆောင်သွားမှဆိုရင်လည်းသွားဖို့နေရာမရှိအဲ့ဒါကြောင့်ကျွန်တော်တို့အချင်းရတသမီးတွေလည်းအရင်ဒုက္ခသွားဖို့နေရစအခက်အခဲများရှိပါတယ်
မိုးပြင်းမြို့နယ်မှာစစ်ကောင်စီဘက်ကနယ်မြေရှင်းလင်းထိုးစစ်ဆင်နေပြီးဒေသခံပြည်သူကာကွယ်တပ်ဖွဲ့နဲ့မကြာခဏတိုက်ပွဲတွေဖြစ်ပွားလေရှိပါတယ်။နှစ်ဖက်တိုက်ပွဲတွေအရင်ကထက်ပိုပြင်းထန်လာတယ်လို့လည်းမိုးပြင်းစစ်ဆောင်အကူအညီပေးနေတဲ့သူတို့ကပြောပါတယ်
။မိုးပြင်းမြို့ကကြာတော့ထူချမှုအပြည့်ပါပဲ။ခဏခဏတိုက်ပွဲတွေကဖြစ်နော်ဒီခေါက်ကကြာတော့တော်တော်လေးကိုပြင်းထန်လာပေါ့နော်။အရင်ကဆိုဒီမနေ့ပိုင်းကြည့်ဆိုညနေလောက်ဆိုအဲစိတ်သွားတော့ပေါ့နော်။အဲဒီခေါက်ဖြစ်တာပြင်းထန်တဲ့တိုက်ပွဲပေါ့ဗျာ။
ဟာ
နေဒီရလည်းနေရောမအတော်မ
တိုက်ပွဲပြင်းထန်တဲ့နေရာတဝိုက်ကဒေသခံတွေဘေးလွတ်ရာတိတ်ဆောင်နေကြပြီးချက်ချင်းနေအိမ်တွေကိုစွန့်ခွာခဲ့ရတာဖြစ်လို့စားတောက်စရာရိတ်ခါအခက်ခဲရင်ဆိုင်နေရသူတွေလည်းအများကြီးရှိပါတယ်။လေးရက်ဆက်တိုက်ဖြစ်ခဲ့တဲ့မိုးပြတိုက်ပွဲအတွင်းမှာကာကွယ်တပ်ဖက်က2ဦးသေဆုံးခဲ့တယ်လို့ဒေသခံကာကွယ်တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။စစ်ကောင်စီဘက်ကအယောက်20ကျော်သေဆုံးပြီးထိခိုက်ဒဏ်ရာရရှိသူလည်းရှိနေကြောင်းသတင်းထုတ်ပြန်ပေမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့တိကျအတည်ပြုချက်မရရှိသေးပါဘူး။စစ်ကောင်စီဘက်က MA1 တနက်တလက် MA3 တနက်နှစ်လက်စက်တွေအထိုင်ဆက်တစ်လုံးနဲ့လက်နက်ခဲယံတွေတင်းစီရမိခဲ့တယ်လို့ KNDF ကပုံတွေနဲ့သတင်းထုတ်ပြန်ထားပါတယ်။ထိခိုက်ဒဏ်ရာရတာလက်နက်တင်းစီရမိတာတွေနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ဒေသကာကွယ်တပ်ဖွဲ့တွေကထုတ်ပြန်တဲ့သတင်းတွေမှာကွဲလွဲချက်တွေရှိနေပါတယ်။ဒေသခံအိုးအိမ်တွေပျက်စီးတာအရက်သားတွေထိခိုက်ဒဏ်ရာရရင်လည်းပတ်သက်လို့လည်းနှစ်ဖက်အပြန်လဲဆွဆွဲလိရှိပါရခင်ဗျာ
မိုးပြင်းမျိုးဘက်ကစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်အရက်သားတိဆုံမှုတွေရှိနေတဲ့တဲ့ကိုစံကျော်ပြပြပေးခဲ့တာပါတဆက်သေးပါပဲမကွေးတိုင်းနဲ့စကိုင်းတိုင်းဘက်ကစစ်ရှောင်းတွေစေကူတာမှုရဖို့အခက်ကြုံနေတဲ့အကြောင်းဆက်ပြီးတော့ပြပြပေးပါမယ်စစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းအတွင်းကျေးရွာတွေကမနာမကျန်းဖြစ်သူတွေမြို့ပေါ်မှာစေဝါတက်ရောက်ကူတာဖို့အခက်အခဲတွေရှိနေတယ်လို့ဒေသခံရွာသူရွာသားတွေကပြောပါတယ်စေကူတာဖို့အတွက်အသေးစိတ်စစ်ဆေးခံရတာတွေရှိတယ်လို့စေဝါတွေလည်းအလွယ်တကူတည်ဆောင်ခွင့်မရတဲ့အကြောင်းပြောပါတယ်စကိုင်းတိုင်းနဲ့မကွေးတိုင်းဘက်ကစစ်ရှောင်းတွေရဲ့အခြေအနေသတင်းပေးပို့ချက်ကိုကိုစောဝင်းလိုင်ကပြောပြပေးပါမယ်ရှင
်စစ်တပ်ဖက်ကလည်းမြင်ရှင်းလင်းရေးထိုးစစ်ဆင်နေတဲ့စကိုင်းတိုင်းနဲ့မကွေးတိုင်းတွင်လေကြောင်းကနေပါဒေသခံကာကွယ်ရေးတပ်တွေကိုပစ်ကတ်တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပြီးဒေသခံနေအိမ်တွေမိလောင်ပျက်စီးဆုံးရှုံးခဲ့ရသလိုထောင်ထဲချတဲ့ဒေသခံတွေတောတောင်နေတဲ့တင်းရှောင်နေကြရတာပါစစ်ဘေးရှောင်နေတဲ့မှာတက်ကြီးရွယ်အိုနာမကျန်းနေပါဝင်ပြီးနီးစပ်ရာမြို့ပေါ်ကိုစေဝါတက်ရောက်ကူတာမယ်ဆိုရင်စစ်ကောင်စီတပ်တွေရဲ့စစ်ဆေးမှုတွေအပြင်ဖမ်းဆီးမှာကိုစိုးရိမ်ရတဲ့အတွက်အဆင်ပြေသလိုကူတာနေရတယ်လို့မြောင်မြို့နယ်မှာစစ်ဘေးရှောင်တွေကိုကူညီပေးနေသူတဦးကပြောပါတယ်
ဟိုမှာသွားပြီးကုရမယ်ဆိုလို့ကျင်းတော့အခက်အခဲဖြစ်တယ်ဗျ။ဟိုမြို့ပေါ်တွေမှာသူ့တော်လည်းဟိုမြို့ပေါ်မှာသွားကုရမြို့ပေါ်မှာသွားပြီးတော့ကုလို့ကျင်းရင်အခန်းခံမှာမျိုးရည်မျိုးခန်းခံမှာမျိုးဖြစ်တာမျိုးရည်လို့ဆိုလို့ကျွန်တော်တို့ကဘာဖြစ်လဲကြည့်ရမှရှိတဲ့အဲကျွန်တော်တို့ဒီ next မှာနေပေါ့ကျွန်တော်ဒီဆေးဆရာတွေနဲ့ပဲကုတာများလားပေါ့ဗျာ။ဟုတ်ဆေးတာဆေးရမျိုးကျွန်တော်မြို့ပေါ်တက်ပြီးဆိုရင်ဆက်တာဆေးရမျိုးတွေလုပ်တယ်ဗျ။လုပ်လို့ကျွန်တော်ပြောတော့မတင်ခိုင်းဖမ်းတယ်ဖမ်းပြီးတော့ကျွန်တော်ငွေတောင်းတယ်။အဲအဲ့လိုမျိုးပေါ့တို့တော့မရဘူးတော့လည်းပတ်စံမရှိတော့ပြန်ပြီးရမှဆိုတာမျိုးလေးမျိုးလေးဆိုပြီးတော့မသွားကြတာပေါ့ကုကြဘူးပေါ့အဲမျိုးပေါ်သွားပြီးတော့မကူကူဒီကျွန်တော်ဒီနေမှာတလို့ကျွန်တော်မျိုးပေါ်သွားပြီးကုတယ်ဘူးဆိုတော့တော့မရှိကြဘူ
းစကိုင်းတိုင်းအတွင်းစစ်ကောင်စီရဲ့နယ်မြေရှင်းလင်းတဲ့ကာလမှာအိမ်ပေါင်း1000ကျော်မိလောင်ဆုံးရှုံးခဲ့ရတယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုထားပါတယ်စစ်ဘေးရှောင်ရွာသူရွာသားတွေလည်းထောင်ထဲချီရှိနေပါတယ်စစ်ကောင်စီဘက်ကတော့အရတားတွေရဲ့လူနေအိမ်ကြီးတွေကိုသူတို့မိမရှို့တဲ့အကြောင်းနဲ့အရတားတွေကိုထိခိုက်နှိမ့်နှံအောင်မလုပ်တဲ့အကြောင်းပြောဆိုနေပါတယ်။အလားတူပဲမကွေးတိုင်းမှာဆိုရင်ဖြားနာတဲ့ဒေသခံရွာသူရွာသားတွေအတွက်စေဝါကူတာဖို့အခက်အခဲတွေရှိနေပါတယ်။မကွေးတိုင်းဂံကောမြို့နယ်နန်းခါကျေးရွာမှာဆိုရင်စစ်ဘေးရှောင်ရွာသူရွာသားတွေတောတောင်နေထဲမှာပဲနေထိုင်နေကြရပါတယ်။စေဝါကူတာဖို့ခက်ခဲတဲ့အပြင်စေဝါဝယ်ယူရာမှာလဲစစ်ကောင်စီရဲ့တင်းကြပ်စွာစစ်ဆေးတာတွေကြောင့်အခက်အခဲတွေရှိနေတယ်လို့ဒေသခံတဦးကအခုလိုပြောပါတယ်
။စေဝါကလည်းကအော်ဗန်ကောမြို့ပေါ်ကလည်းဝယ်လို့ရှိရဘူးဗျ။ဒါမှမဟုတ်ကလေးတွေကြံလို့ပါ။ရာထဲရွာထဲမှာပြည်သောသီးတွေပါတယ်။ဟိုဟန်တာဝီကိုကားတွေဈာမဆန်းနေရတဲ့ကျွန်တော်အစ်တန်တွာလာရရန်လုံးလို့မရဘူးဗျ။နည်းနည်းလေးပြဆူဘယ်ဟိုချင်းစစ်တို့ဒီကိုကျင်းတို့ဝယ်လွန်ဆုံးဝယ်လား။နောက်ကြုံးကြလောက်ပဲရတာပေါ့ဟိုလိုကြီးအများကြီးဝင်လို့မရဘူးဆိုတော့သူတို့ကမြားလွန့်တင်းတော့တာလေအဲ့လိုမျိုး PDF ထောက်ပံ့တယ်ဒါအများလို့ဆိုဆန်းတာရောဆရာတော်ဖျားကြီးရဲ့ပွင့်ထားတဲ့အခမဲ့စီကံလစ်ပံတော်မှာပွင့်ထားတဲ့စီကံမှာလည်းသူကဖိုင်ကြီးမှဒီနိုင်ပါတယ်တက်ပြီးမီးရှို့တာလို့ရင်းလာတယ်အဲ့စီကံလည်းကအတုံးကြီးလို့မရတော့ကျွန်တော်တို့ဒီဆက်တယ်မှာစေဝါကူတာမှု ခုလာတိုင်းမှာတော်တော်ခက်ခဲတယ်ရပို့လို့ပေါ့
နန်းခါရွာကစစ်ဆောင်နေဟာတောတောင်နေတဲ့တင်းဆောင်နေရပြီးအသက်ကြီးရင်သူတွေဟာပင်ပန်းနဲ့ဒဏ်တွေကြောင့်တေဆုံးရတာတွေလည်းရှိသလိုတောတောင်နေထဲမှာအစိတ်ရှိသရဝါတွေကြိုက်ခံရတာကြောင့်တေဆုံးတာတွေလည်းရှိတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်စစ်ဆေးရေးဂိတ်တွေမှာဈေးဝယ်ကားတွေကိုစစ်တပ်လုံခြုံရေးတပ်ဖွဲ့တွေအသေးစိတ်စစ်ဆေးပြီးအစားအစာတွေနဲ့ဆေးဝါးတွေကိုအကန့်အသတ်နဲ့ပဲတည်ယူခွင့်ပြုတာကြောင့်လည်းနာမကျန်းဖြစ်သူတွေအတွက်ဆေးဝါးကုသဖို့အခက်အခဲဖြစ်နေရတယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောကြပါတယ်ခင်ဗျာ
မကွေးနဲ့စကိုင်းတိုင်းဘက်ကစစ်ရှောင်းတွေဆေးကုသမှုရဖို့အခက်ကြုံနေတဲ့တဲ့ရင်ကိုစော်ဝင်းလိုက်ပြောပြပေးခဲ့တာပါအခုတခါတော့ထိုင်းလေဆိပ်မှာဒေါ်လာအတူတွေနဲ့ဖမ်းဆီးခံခဲ့ရတဲ့မြန်မာနှုတ်ပြန်လွတ်ပေးတဲ့တဲ့ရင်ပြောပြပေးပါမယ်ထိုင်းနိုင်ငံသူဝနာဘူမိလေဆိပ်မှာဒေါ်လာအတူတွေတဲလာတဲ့ဆိုပြီးပြီးခဲ့တဲ့ February လကဖမ်းဆီးအရေးယူခံခဲ့ရတဲ့မြန်မာအမျိုးသမီး၄ဦးတွေကကြံနေတဲ့နှုတ်ဦးကိုဒီကနေ့ထိုင်းအာဏာပိုင်တွေကပြန်လွှတ်ပေးလိုက်ပါတယ်။ဝေယံ2ကုမ္ပဏီကရောက်လာတဲ့ဝန်ထမ်း၄ဦးဖြစ်ပြီးသူတို့တယ်လာတဲ့လေစိတ်အပြငွေရှိုးမန်နီထဲမှာဒေါ်လာအတူတွေပါလာတဲ့ဆိုပြီးဖမ်းဆီးခံခဲ့ရတာပါ။နှုတ်ဦးကိုတော့ April လအတွင်းဒဏ်ကြေးနဲ့ပြန်လွှတ်ပေးခဲ့ပြီးကျန်းတဲ့နှုတ်ဦးအပေါ်ဆွဲဆိုထားတဲ့ဒေါ်လာအတူလှုပ်ဆောင်တဲ့ဆိုတဲ့ဆွဲချက်ကိုလည်းပြန်ရုပ်သိမ်းပေးလိုက်ပါတယ်။မအေးမာကပြောပြပေးပါမယ်ရှင
်။ထိုင်းနိုင်ငံထဲကိုပြီးခဲ့တဲ့ February လမှရောက်ရှိလာခဲ့တဲ့မြန်မာနိုင်ငံသား၄ယောက်ဟာမြန်မာပြည်ကဝေယံထုကုမ္ပဏီကရှိုးမန်နီပြဖို့ပေးလိုက်တဲ့ဒေါ်လာအတုတွေကြောင့်ထိုင်းနိုင်ငံသူဝနဘူမိလေးစိတ်မှာထိုင်းအနာပိုင်တွေရဲ့ဖမ်းဆီးခြင်းကိုခံခဲ့ရတာပါအဲ့ဒီအမျိုးသမီးတွေကတော့မတ်တန်းယူမေမတ်ဖြိုးစာဝေမတ်လင်းလင်းဝေနဲ့မတ်ခင်ယူမေတို့ဖြစ်ကြပါတယ်အသက်22နှစ်အရွယ်မတ်တန်းယူမေနဲ့အသက်25နှစ်အရွယ်မတ်ဖြိုးစာဝေတို့နှစ်ဦးကတော့ငွေဒဏ်နဲ့အေပီလာကလွတ်မြောက်ခဲ့ပေမဲ့နောက်ထပ်နှစ်ဦးဖြစ်တဲ့မတ်လင်းလင်းဝေနဲ့မခင်ယူမီတို့ကိုတော့ဒေါ်လာအတုလုံးမှုနဲ့တရားဆွဲဆိုထားတာကြောင့်မြန်မာအလို့သမားတန်အရာရှိနဲ့ထိုင်းရှိနေမြန်မာရှိနေတို့ကစမုပရာကန်တရားရုံးမှာကန့်ကွက်မှုလုပ်ခဲ့ပါတယ်ဒေါ်လာအတုလုံးတယ်ဆိုတဲ့သက်တေမခိုင်မာတဲ့အတွက်ပြန်လွတ်ပေးခဲ့ရတယ်ဆိုပြီးမြန်မာတန်ရုံးကိုကိုစားပြုပြီးဥပဒေရေးရာကိစ္စတွေကိုထိုင်းရှိနေနဲ့အတူကူညီဆောင်ရွက်ပေးနေတဲ့ရှိနေဦးအောင်မျိုးတန်းကပြောပါတယ
်ဒီကလေးနှစ်ယောက်ကဗမာပြည်ကပုံတင်မှထားခြင်းမရှိတဲ့ဝင်ဒီကုမ္ပဏီကပို့လိုက်တာလို့ပြောတယ်။ဟောက်ကိုလိုက်ပို့လိုက်ပြီးတော့ဒီကြတော့လေမြန်ငွေကြေးရှုမန်းနေကြခဲ့ရင်လေလက်ကြီးစာအိတ်ဖြစ်တဲ့အဲ့ဒီအိတ်ကိုထုတ်ပြအဲ့ဒီမှာဒေါ်လာတွေပါတယ်လေဒေါ်လာ5000 5ရုပ်5ရွက်ကျပါတယ်။ဖြည်းဖြည်းတော့ဒေါ်လာတွေ့တယ်အဲ့ဒေါ်လာကိုအတူရှိစစ်စစ်တဲ့အခါမှာအတူဖြစ်တယ်။အဲဒါကြောင့်မို့ဒေါ်လာအတူမှုလိုက်တာဟိုကသူတို့တွေဟိုတရားစွဲခံရတယ်။243နဲ့244ကန်ကောင်သူတို့လက်ဝဲတွေးရှိသူတို့ဒါအကြံတာမရှိဘူးဒါပေမဲ့240ဆိုတော့ဒေါ်လာကိုအထူးပြုတယ်ဆွဲတဲ့ခါမှာအငယ်တို့ကဖြည့်ချင်းရတာအချိန်ကြာသွားတာပေါ့လေကြာပြီးတော့မှအခုဟိုပါပေါ့ရှေ့ရဲ့6လကမှအဲ့ဒီအမိန့်ချတာ
သူတို့ကိုဆွဲဆိုထားတဲ့ပုံမှတ်တွေအရထောင်တန်းနှစ်နှစ်ခွဲသို့မဟုတ်ငွေတန်အားဖြင့်ဘတ်ငွေ5000အထိကြက်ခံရမှာဖြစ်ပေမဲ့သူတို့ဟာလူဝင်မှုကြီးကြပ်ရေးအချုပ်ထောင်မှာ6လကျော်နေထိုင်ခဲ့ရတာကြောင့်ဒဏ်ကြေးမပေးရတော့ဘဲပြန်လွတ်ပေးလိုက်တယ်လို့လည်းဆိုပါတယ်
အစိုးရမှာတရက်ကို900နဲ့တတ်မှတ်ပြီးတော့ဆိုတော့သူတန်ငွေ5000ချတာလေဟိုပါဘာမှပြည်စရာမလိုလို့ပေါ့တောင်းကြတော့အစမပကံကအချုပ်ဆောင်မပို့တယ်ပြီးတော့အခုကအဒီငယ်ဆက်ကနေပြီးတော့ပဲအဒီအဆုံးကျထုတ်လိုက်ပါလေ
ပထမဆွဲဆိုထားတဲ့ပုံမှန်ဟာထောင်နဲ့တသက်တကျွန်းအထိကြက်ရောက်နိုင်တဲ့အတွက်သူတို့ကိုမြန်မာတန်ယုံကလိုက်ပါဆောင်ရွက်ကူညီပေးခဲ့တာလို့လည်းဆိုပါတယ်အခုချိန်ထိတော့သူတို့ကိုဒေါ်လာအတုပေးလိုက်တဲ့မြန်မာနိုင်ငံကကုမ္ပဏီကိုတော့အရေးယူဆောင်ရွက်တာတွေမတွေ့ရဘူးလို့လည်းရှေ့နေဦးအောင်မျိုးတန်းကပြောပြခဲ့ပါတယ်ရှင
်ထိုင်းလေဆိပ်မှာဒေါ်လာအတုနဲ့ဖမ်းမိတဲ့မြန်မာနှုတ်ကိုပြန်လွှတ်ပေးတဲ့တရင်မအေးမာကပြောပြပေးခဲ့တာပါအခုဆက်ပြီးတော့မြန်မာနိုင်ငံကစစ်ဘေးရှောင်ဒုက္ခသည်တွေရွေးဆွဲတဲ့ဘန်ကောက်ကပကြီးပြပွဲအကြောင်းပြောပြပေးပါပါထိုင်းနိုင်ငံနိုင်ငံသားသတင်းတောက်များအသင်းမှာပြီးခဲ့တဲ့တောက်ကြနေ့ညကကျင်းပတဲ့မြန်မာနိုင်ငံကစစ်ဘေးရှောင်ဒုက္ခသည်တွေရေးဆွဲတဲ့ပကြီးပြပွဲမှာပကြီးကားတရာစင်ကျော်နိုင်ပိုင်းအတွင်အားလုံးရောင်းလိုက်ရပါတယ်။နေဆက်ကိုထွက်လာတဲ့လူငယ်တွေကလေးတွေထဲမှာပကြီးအမှုပညာနဲ့ပတ်သက်လို့ထက်မြက်ထူးချွန်သူတွေအများပြပါတယ်လို့ပြပွဲစီစဉ်သူတွေကပြောပါတယ်။ပကြီးကားရောင်းရငွေတွေကိုပြည်တွင်းအိုးမဲ့အိမ်မဲ့စစ်ဘေးရှောင်နေကြရတဲ့ IDP ဒုက္ခသည်ကလေးငယ်တွေရဲ့ပညာရေးအတွက်ပေးလူမှာဖြစ်ပါတယ်။ဦးသိန်းထိုင်ဦးကဘန်ကောက်ကနေတင်ပြပို့ထားပါတယ်ရှင
်။ထက်မြက်မာနေဆက်ပြည်တွင်းအိုးမဲ့အိမ်မဲ့စစ်ဘေးရှောင် IDP တွေရဲ့ဒုက္ခသည်စခန်းအတွင်းကအမျိုးသမီးတွေနဲ့မိန်းကလေးတွေရဲ့ချင်းနေပျောက်ဆုံးသွားတဲ့မျိုးဆက်တစ်ဆက်ဆိုတဲ့နာမည်နဲ့စင်ဒီဝဲကျင်းပသလိုဒုက္ခသည်တွေကိုယ်တိုင်ရေးဆွဲတဲ့ဗ အကြီးကားတွေနဲ့ပြပွဲကျင်းပတာပါ NUG မြို့သားညီညွတ်ရေးအစိုးရအဖွဲ့အမျိုးသမီးကလေးသူငယ်နဲ့လူငယ်ရေးရာဝန်ကြီးဒေါ်စုစန္နာလတ်လတ်ဆိုးကလည်းအမှုပညာရှင်တယောက်အနေနဲ့ရောဆွေးနွေးပွဲမှာအွန်လိုင်းကနေပါဝင်ဆွေးနွေးပါတယ်ထိုင်းမြန်မာနယ်စပ်က INDB စကန်ရဲ့အခြေအနေကိုသူကရှင်းပြပါတယ်
So when we teaching
ကျမတို့ကလေးတွေကိုပကြီးအမှုပညာသင်ပေးတဲ့အချိန်လေးမှာစစ်လေရင်တွေရောက်လာလို့ဘုံကိုကျင်းတဲ့ဝင်ပြေးရတဲ့အခါတွေရှိသလိုတောအုပ်သေးကိုပြေးခဲ့ရတဲ့အချိန်လေးလည်းရှိပါတယ်ပကြီးတင်တန်းတွေကမချောမွေ့ခဲ့ပါဘူးဒါပေမဲ့လည်းကျမចောင်းသားတွေထဲမှာအင်မတန်ထက်မြက်ထူးချွန်တဲ့အမှုပညာရှင်တွေပါလာတာကျမသတိထားမိပါတယ်
ဒီပကြီးပြပွဲကရောင်းရငွေတွေကိုနေဆက်ကဒုက္ခသည်စကန်းကကလေးငယ်တွေအတွက်အကူအညီပေးဖို့ဖြစ်တဲ့အကြောင်းကြေညာထားပါလေ။ပြပွဲမှာမြမစစ်တပ်ဘက်ကလေချောင်းကနေထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့် IDB စကန်းအတွင်းက OA တွေစာတင်ကြောင်းတွေပျက်စီးသွားခဲ့တဲ့မှတ်တမ်းတွေဗီဒီယိုကိုလည်းပြသပါရစေ။လက်နက်ကင်ပဋိပက္ခတွေကြားစစ်ပေးဆောင်ပြည်တွင်းအိုးမဲ့အိမ်မဲ့ထွက်ပြေးနေရတဲ့ IDB ဒုက္ခသည်တွေရဲ့အခြေအနေကို KNY မြို့သူအဖွဲ့ကမော်ဖရေးမာကအွန်လိုင်းကနေအခုလိုရှင်းပြပါရစေ။
အာလေကြောင်းတက်ခိုင်းရင်းနဲ့ကျမတို့ပူဆိုမြို့နယ် IDP ခတ်မှာဆိုလို့ရှိရင်အာတာမီနှစ်ယောက်တခါတည်းဟိုတည်ဆုံသွားတယ်ကြံခဲ့တဲ့မိသားစုတွေဆိုလို့ရှိရင်လည်းတော်တော်လေးနဲ့စိတ်ဓာတ်ရရကြတယ်ပေါ့နော်ဆိုတော့ဟိုလိုက်ကော်မှာဆိုလို့ရှိရင်လည်းအရင်တလကပဲဟိုတစ်ဆက်ထက်မှာ IDP ကတ်မှာဆိုလို့ရှိရင်လည်းအလီရင်နဲ့လာကျဲပြီးတော့မှကလေးတွေလည်းစတိအကြောင်းမှာဟိုဗာလဲကြောင်းတဲ့ရင်းနဲ့ထိလာတဲ့ကိစ္စတွေလည်းအလုံးကြီးတွေးပြီးဖြစ်မင်လို့ကျမယူကြည့်တယ်အဲ့မှာဆိုလို့ရှိရင်လည်းတစ်ခါတည်းဟိုတည်ဆုံသွားတဲ့မြို့သားတွေလည်းရှိရပေါ့နော်ဆိုတော့အာကြည့်ရမယ်ဆိုလို့ရှိရင်တော့ဟိုစီကောင်စီတွေကဒီလိုမျိုးအာစည်ရစိုးမှုကျွတ်လို့တဲ့ရွယ်ချက်ရှိရှိကျမတို့ရဲ့ပြည်သူလူထုရှိတဲ့နေရာမျိုးတို့သူတို့တိုက်ခတ်တယ်ပေါ့နော်ဆိုတော့ဥမာဘာသာရေးကျောင်းမှာတော့နေထိုင်တဲ့လူထုတွေနောက်ပြီးတော့မှ IDP ခန့်မှာနေထိုင်တဲ့လူထုတွေတစ်ဆက်တည်းမှာရွာတွေမှာတော့နေတဲ့အချိန်မှာဆိုလို့ရှိရင်လည်းဒါကလက်နေကြီးကိုသူတို့ရှိတဲ့နေရာကနေပြည်တာမျိုးတွေပေါ့နော်ရပ်တပ်ပြည်တာမျိုးဆိုလို့ရှိရင်တခါတည်းဟိုမတန်စွာဖြစ်သွားတာမျိုးပြလို့ရှိအသေးရှင်ရေးနဲ့တည်နေတယ်လို့မျိုးလည်းအများကြီးကျွန်တော်တို့ကဒီနေမှာဒီဟာမျိုးတွေခံစားရတဲ့နေထားမျိုးကျွန်တော်မြင်ရတယ်ပေါ့နော်အခုဆိုလို့ရှိရင်စီတပ်တွေကသူတို့ဒီမြို့ပေါ်မှာပဲသူတို့ကနေနိုင်တယ်သူတို့ဟိုထွဲပြီးတော့မှခရီးထွက်တာမျိုးတွေမလုပ်နိုင်တော့သူတို့တွေကတားထဲမှာရှိပြီးတော့မှလဲနေကြီးကိုခုနပြောတဲ့ IGP ရှိရနေရလူထုရှိတဲ့နေရာသူတို့ပြစ်တယ်တစ်ဆက်ထဲမှာပဲမြို့ပေါ်မှာတွေပဲဖြစ်ဖြစ်တချို့ရွာတွေမှာသူတို့မိုင်းထောင်ထားတယ်ပေါ့နော်ဟိုလူထုသွားလာများတဲ့နေရာတွေသူများ OA ရဲ့အဝေးထွက်တွေမှာဆိုလို့ရှိရင်အတော်အများဆုံးသူတို့ထောင်ထားတဲ့မိုင်းတွေကလူထုတွေကရိတ်ခါပြန်ယူတာမျိုးတွေသူတို့ရဲ့အခက်အခဲကြောင့်တစုံတစ်ခုပြန်ယူတာမျိုးတွေဆိုလို့ရှိရင်လည်းသူတို့မိုင်းထိပြီးတော့မှတည်ဆုံသွားတာမျိုးတွေမတန်မစွာဖြစ်သွားတာမျိုးတွေလည်းကျမတို့မှကရေဆိုင်နေရတယ်ပေါ့နော
်ညီမရေစိတ်ဝင်စားသူတွေလာရောက်ကြတဲ့ပကြီးပြပွဲကိုဒုက္ခသည်တွေရေကူညီပေးနေတဲ့ထိုင်းမြန်မာနယ်ခြားစည်စနာဝန်ထမ်းလုပ်ကိုင်နေတဲ့ People Empowerment Foundation လို့အဖွဲ့အစည်းတွေကူညီပံ့ပိုးဆောင်ရွက်ပေးခဲ့တာပါပြပွဲစီစဉ်သူထိုင်းနိုင်ငံသူတူဖြစ်တဲ့ Natty Onrawi Tammy Sanga VOE ကိုအခုလိုရှင်းပြပါတယ
် As far as I know a lot of them have lost their homes a lot of
them ကျွန်မသိရတဲ့လောက်သူတို့တွေကအတော်များများသူတို့နေအိမ်တွေဆုံးရှုံးသွားခဲ့ရတယ်သူတို့မိသားစုတွေလည်းဆုံးရှုံးသွားကြရတယ်အနာဂတ်တွေပျောက်နေကြရတယ်ဒါကြောင့်လေ IDB စခန်းတွေမှာလာနေပြီးဒီမှာပဲပညာဆက်တင်နေကြရတယ်ဒီပကြီးကားတွေအားလုံးက IDB စခန်းထဲရောက်လာတဲ့ကလေးငယ်တွေစေကြောတက်အရွယ်တွေရေးဆွဲခဲ့တဲ့ပကြီးကားတွေပ
ါတစ်ချိန်စစ်နယ်လက်နက်ကိုင်ပဋိပက္ခတွေမရှိတော့တဲ့အခါသူတို့မျောမှန်းထားတဲ့စိတ်ကူးရဲ့အနာဂတ်သူတို့နေထိုင်ခြင်းနဲ့ဘဝအတွေးတွေကိုပုံဖော်ထားတာဖြစ်ပါလေ။နေဆက်တနေရာစခန်းတွေမှာရေးဆွဲခဲ့တဲ့ပကြီးကားတွေကဘန်ကောက်မြို့ပေါ်ကိုရောက်လာခဲ့ပြီးပကြီးပြပွဲကတစဉ်တန်ဖိုးထားမြန်တို့သူတွေဝယ်သွားခဲ့ကြပါလေ။ဒါပေမဲ့လည်းတချို့ပကြီးကားရေးဆွဲသူဖန်တီးသူအိုးမဲ့အိမ်မဲ့ထွက်ပြေးနေရတဲ့ဒုက္ခသည်တွေကတချို့ကတော့အဆက်အသွယ်လုံးလို့မရတော့သလိုပယ်ရောက်တော့မှမသိတော့ဘူးလို့ပကြီးကားအောင်မှာရေးထားတဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်ခင်ဗျာကျွန်တော်သိထားဘူးပ
ါမြန်မာဆစ်ဆောင်နေရေးဆွဲတဲ့ဘန်ကောက်ကပကြီးပြပွဲအကြောင်းဦးသိထားဦးကပြပြပေးခဲ့တာပါတင်းလာညအတွက်သတင်းပေးပို့ချက်တွေကတော့ကြောက်လောက်ပါပဲဖြူရီကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ promise@viewnews.com ကိုဆက်သွယ်ပေးပို့နိုင်ပါတယ်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်မှာတော့တင်းလာညတိုင်းတင်ဆက်ပေးနေကြသတင်းတောင်မှဆူစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလောအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်တည်းလျာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် VOA ကနေ2022ခုနှစ်စက်တင်ဘာလ12ရက်နေ့တနင်္လာညပိုင်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ32 kHz 9303နဲ့9383ညလိုင်းတိုမီတာ51 kHz 5885လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်တန်လွင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြသတင်းတောင်မှစုစီးပွားရေးကဏ္ဍ Blogger တွေပြောများနဲ့တက်တက်ရောင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါဒီထဲကမှအရင်ဆုံးမြန်မာငွေစည်းကျဆင်းမှုထံအကြောင်းသတင်းတောက်မှတ်စုအစီအစဉ်ကိုကြည့်ကြအောင်ပါမြန်မာနိုင်ငံမှာကြက်ငွေစည်းအစမတန်ကျဆင်းမှုကနိုင်ငံရဲ့စီးပွားရေးနဲ့အထွေထွေစားဝတ်နေရေးကိစ္စတွေအားလုံးကိုရိုက်ခတ်မှုကြီးမာတယ်လို့ဒီအခက်အခဲကိုကိုယ်တိုင်ကြုံတွေ့နေရသူတွေကပြောကြပါဗျ။နိုင်ငံကိုအုပ်ချုပ်သူစစ်ကောင်စီကတတ်မှတ်တဲ့ဗဟိုဘဏ်ငွေလဲနှုန်းနဲ့အပြင်ကပေါက်တဲ့ဒေါ်လာဈေးကအစမတန်ကွာဟတာကြောင့်ပြင်ပတင်သွေးပစ္စည်းအားကိုရတဲ့မြန်မာလူထုအတွက်ပိုအထည်နာစေတာဖြစ်ပါတယ်။မြန်မာလူထုလက်ရှိကြုံနေရတဲ့အနေအထားကိုသတင်းတောက်မှတ်စုအဖြစ်ရန်ကုန်ကပေးပို့ထားတာပါ။ကိုသားညုံကဆက်ပြောပြပေးပါပါရှင
်။မြန်မာနိုင်ငံမှာဘူဘန်ကနေပြီးတတ်မှတ်ထားတဲ့ဒေါ်လာဈေးနဲ့ပြင်ပပေါက်ဈေးမတန်တဆကွာဟနေတာနဲ့ကိုယ်စိမ်းနှုန်းတက်တာနောက်73စီဈေးနှုန်းတွေအပြောင်းလဲဖြစ်နေတာတွေဟာလုပ်ငန်းရှင်တွေနဲ့အခြေခံလူရန်းစားပေါ်မှာရိုက်ခတ်မှုတွေရှိနေပါတယ်။အလွှာသီးသီးဟာဒီရိုက်ခတ်မှုဒဏ်ကိုခံရရတဲ့အကြောင်းဒီသတင်းပတ်သတင်းတောက်မှတ်စုအစီအစဉ်ရန်ကုန်ကနေပြီးတော့သတင်းပေးပို့ပါရယ်။ကျွန်တော်တားညိုပြီးပြောပြမှာပါ။ငွေချင်းနဲ့ကုန်စည်နှုန်းမတိမကျအခြေအနေတွေပေါ်ပေါက်နေချိန်မှာဘူဘန်ကနေပြီးတော့နိုင်ငံခြားသုံးငွေကြီးကြပ်မှုကော်မတီရဲ့ဆုံးဖြတ်ချက်နဲ့ဈေးကွက်ထက်ကိုအမေရိကန်ဒေါ်လာတန်း200ဖြစ်တင်းထောက်ပံ့ပေးမယ့်အကြောင်းကြေညာပါရယ်။ဘူဘန်ကထုတ်ပြန်ပြီးစက်တင်ဘာလ1ရက်နေ့မှာဓာတ်ဆီဈေးနှုန်းတွေကျပ်200လောက်ပြန်ကျပါရယ်။ဒီဝင်မဟုတ်တဲ့ပြင်ပဈေးကွက်မှာတကြသားကိုကျပ်35သိန်းအထိရောက်နေတဲ့ရွှေဈေးကလည်း33သိန်းကိုပြန်ဆင်းလာပါတယ်။ဖုန်းမျိုးမျိုးတင်သွင်းနေတဲ့လုပ်ငန်းရှင်တူကသူတို့အနေနဲ့အခုနောက်ပိုင်းမှာနိုင်ငံခြားငွေပေါက်ဈေးကိုတွက်ပြီးတော့ရောင်းချနေရတယ်လို့ VOA ကပြောပါတယ
်။အဓိကတော့ကျွန်တော်တို့ပြဿနာပါလဲဆိုတော့မငြိမ်းနဲ့မတိငြိမ်းနဲ့တက်ကြည့်ကြစီကျနေပြီလို့ကျွန်တော်တို့ကပြင်နေတယ်နေတိုင်းတက်နေတာတောင်မနေ့တည်းညတော့ဒီအဲ့လိုကြတော့ကျွန်တော်တို့က rate တတ်မှတ်လို့မရအောင်အရင်ကတည်းကငွေကိုစံထားပြီးတော့တွက်ပြီးအခုတို့စံထားတော့ဒေါ်လာနဲ့ပဲထားတယ်။အဲ့တော့သူကလုံးဝအကြောင်းပြစ်လိုက်တော့ရောင်းပြရတယ်၊ရှင်ရောင်းပြရတယ်ရှင်လို့ကျွန်တော်တို့ကစက်မရောင်းတော့ဘူး
။ပြည်ပရောက်မြန်မာနိုင်ငံသားတွေရဲ့နိုင်ငံခြားငွေနဲ့ရတဲ့လစာငွေတွေကိုပြည်တွင်းလွှဲပြောင်းမယ်ဆိုရင်လိုင်စင်ရဘဏ်တွေမှာလွှဲပြောင်းတာ၊ရောင်းချတာ၊ကိုယ်တိုင်သုံးဆွဲတာတွေကို21ရက်အတွင်းလွတ်လပ်လပ်လုပ်ဆောင်နိုင်တယ်လို့ဘူဘန်ကမိန့်ထုတ်ပါတယ်။ဒါပေမဲ့လည်းခွင့်ပြုထားတဲ့အချိန်တူတောင်းတာဘူဘန်ကတတ်မှတ်တဲ့ရည်ညွှန်းငွေလဲနှုန်းနဲ့ပြင်ပပေါက်ဈေးကွာဟတာတွေကြောင့်ဒီမှာမဟုတ်တဲ့ဟွန်ဒီငွေနဲ့လဲတဲ့စနစ်ကိုပဲအသုံးများနေအောင်မယ်လို့ပြည်ပရောက်မြန်မာတချို့ကပြောပါတယ်။အရင်ကတည်းကဟွန်ဒီငွေလွှဲမှုတွေကိုအသုံးပြုခဲ့တာကြောင့်အခုဆိုရင်အရင်ကထက်ဒီငွေလွှဲတဲ့စနစ်ကိုပဲအသုံးများလာလိမ့်မယ်လို့မြန်မာထိုင်းနေဆက်ကငွေလဲလုပ်ငန်းရှင်တူက view ကိုပြောပါတယ
်။သူတော်ဝင်ပေါက်ဈေးနဲ့ပြင်ပဈေးနဲ့တကူကလည်းကွာတယ်။ကိုယ်ကတော့တားကွာပါပဲ။ပြင်ပပေါင်းနေအလုံးမဖြစ်တော့ဘူးဟုတ်ကဲ့။အစ်စ်စီအမေအမေပါညာဘောနော်။ပါညာခရတန်နည်းနည်းလေးရှုပ်လို့ကြားရတယ်ဟုတ်။ကိုဘာသာပြီးတော့စီးရင်တွင်ပါတဲ့အချိန်ကြန့်ကြာရေနော
်ဘူဘန်ကတမတ်ထားတဲ့ဒေါ်လာဈေးနဲ့ပြင်ပပေါက်ဈေးမတန်တဆကွာနေတာကြောင့်ပြပကရတဲ့လုခလာစာကိုဘူဘန်ရဲ့ရည်ညွှန်းငွေနဲ့အလဲခါမဲ့ကိစ္စကိုလူအတော်များများရှောင်ကြလိမ့်မယ်လို့ပြည်တွင်းလုံငန်းရှင်တချို့ကသုံးသပ်ပါတယ်ကြက်ငွေနဲ့ငွေကြေးငွေလေးလေးနှုန်းရည်ညွှန်းတန်ဖိုးကိုစစ်ကောင်စီကထိန်းချုပ်ထားပေမဲ့ပြင်ပဈေးကမှာတော့မြန်မာကြက်ငွေကဆက်ပြီးတော့ကျဆင်းနေပါတယ်အမေရိကန်ဒေါ်လာနီးတူမြန်မာလုပ်ငန်းရှင်တွေအများဆုံးကင်တွေသုံးဆွဲနေတဲ့ထိုင်းဘတ်ငွေကလည်းမြန်မာငွေနဲ့လဲလှယ်တဲ့နေရာမှာဈေးကောင်းလာပါတယ်။တရက်အတွင်းပြောင်းလဲနေတဲ့ထိုင်းဘတ်ငွေဈေးတွေကြောင့်လက်ကျန်တွေထုတ်မရောတော့ပဲအကြောင်းရက်ထားရတယ်လို့စပွားကြီးကုန်းအင်ဆောက်ပစ္စည်းရောင်းဝယ်လုပ်ငန်းရှင်တူကပြောပါတယ
်။ဆရာတို့ကျွန်တော်တို့ကဒီ rate ကိုဖြတ်ရတယ်90နဲ့ဖြတ်ရတယ်။ညနေပိုင်းကျတော့95ဖြစ်သွားတယ်။မနေ့ကကျတော့100ဖြစ်သွားတယ်။ကျက်နာပါလေဆိုတော့ရောင်းပြီးတော့ကျွန်တော်တို့ကဓာတ်ရုံဘက်ကိုထိုင်းဘတ်ကိုအစီအဝေးရတာပေါ့။ကျွန်တော်ဒီဘက်ကနေဒီလိုထွက်သွားပြီ။နောက်ဘာမှမရှိရမယ်တဲ့ခါကျတော့ပြစ်ကအရင်ဟာပါပြီးတော့အဲ့လောက်ကြီးအဟိုက်ပြလိုက်ပြီးတော့ကျောင်းလို့ရတယ်မဖြတ်တော့ဘူး။အဲ့တော့အကောင်းဆုံးကတော့မဝင်နိုင်တဲ့တူတွေနောက်ပြီးကျွန်တော်လည်းရောင်းပြီးရှုံးနေပြီးတော့ဒီဘက်ကနားထားကြအောင်ပေါ့နော်။
ပြပဒေါ်လာပေါက်ဈေးအတက်ပတ်မှာရှိနေပြီးတော့မြန်မာကျပ်ငွေတန်ဖိုးဟာကျဆင်းနေပါတယ်ဒီလိုကွာမှုကြားမှာအခြေခံစားဝတ်နေရေးအတွက်ပုံမှန်သုံးဆွဲနေရတဲ့ငွေကြေးပမာဏကိုလည်းရှော့ချလာပါတယ်ကျပ်ငွေတန်ဖိုးကျဆင်းလာတာကုန်ဈေးနှုန်းမြင့်တက်လာတဲ့ကြောင့်ဝင်ငွေထွက်ငွေကာမိအောင်လို့အတက်နိုင်ဆုံးချုံးချံ့ချွေတာနေရတယ်လို့ရန်ကုန်တိုင်းကမာရုံမြို့နယ်မှာနေတဲ့အင်းရှင်မတူကပြောပါတယ
်ကိုကတစ်ပေါင်းလောက်အတက်ကင်ထားရတယ်ရှင်အများကြီးဒီဘောသားလေး50တာပေါ့နော်ကျင်းနေအားရလေးနဲ့တော့အသားလေးတစ်မျိုးပေါ့ဒါတည့်ရက်တန်ရက်စာလောက်ကိုစီးသားရည်နဲ့စီးသားရည်နဲ့အသီးရည်ကိုစီးစီးရည်တန်ရက်ပေါ့အဲ့လိုမျိုးဝယ်ရတယ်အခုကတော့တစ်ပေါင်းဆိုလို့ဆိုအခုရောင်းလို့ရှိရင်ဘာမှမဝယ်လို့မရဘူးမှာ150တာလောက်ရောင်းပြီးစံလမ်းမှန်ကြတော့ကျန်တဲ့ပြတ်ကြတာလေအရင်က93ပေါ့အလုံးလုံးလေရောက်တာအခု900 950ရောက်တာအဲ့လိုမျိုးအလေးစားတာလည်းဒီမှာဒီစင်းလာစင်းလာပြီးတော့ကွန်ဆော့ရတယ်ဒါတက်ပြရစီလဲစီတာပေါ့နော်ဟိုကိုယ်ဘုံဘုံနဲ့ပေါ့နော်ဟိုကပြန်ထားပြီးတော့ဘယ်ခါရပေါ့ဘယ်ခါရတောင်းမအောင်စီစီအောင်ပေါ့နော်ဒီလိုငငဆက်ဖို့ကြရတယ်အမတန်အဲ့ဒါလာမယ်ဆိုတာတော့ဆင်းရတဲ့အခြေအနေပေါ့နော်
ရင်လုံးကတည့်တာအိမ်ဈေးကငွေကျပ်1000လောက်တုံကြပြီမဲ့အခု2000လောက်တုံတော့မှရတယ်လို့ပြောပါတယ်။ဒါအပြင်လောက်ကန်ခွန်းလန်းတွေရှားပါနေတယ်လို့တချို့ကဝင်ငွေနေပါပြီးတော့ထွက်ငွေပူတုံးနေရတာမို့လို့အခက်ကြုံလာရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံရဲ့လူဦးရေ40ရာခိုင်နှုန်းဟာစီးရင်နွမ်းပါတယ်ဆိုပြီးတော့တတ်မှတ်ထားတဲ့အဆင့်အောက်မှာရောက်ရှိနေတယ်လို့ကမ္ဘာ့ဘဏ်ကတတ်မှတ်ပါတယ်။ကိုဗစ်ရောဂါကူးစက်မှုတွေနဲ့နိုင်ငံရေးချက်တဲတွေရဲ့ရက်ခတ်မှုလက်နက်ကိုင်ပြိပခါတွေဆက်ပြီးတော့ဖြစ်ပွားနေတဲ့အတွက်ကြောင့်လဲလူတွေတန်းနဲ့ချီပြီးတော့အငတ်ပြီးရင်ဆိုင်ရနိုင်လာကိုနိုင်ငံတကာအဖွဲ့အစည်းတွေကထောက်ပြသတိပေးနေပါတယ်။ကုန်စည်နှုန်းကြီးမြင့်လာတဲ့ကြားမှာစီးပွားရေးလုပ်ငန်းတွေရပ်ထားပြီးတော့အလုပ်ကံရှားပါတာကြောင့်လဲလက်လုလက်စာမိသားစုတွေရဲ့ရည်တည်ရေးပိုပြီးတော့ခက်ခဲလာနေပါတယ်။နိုင်ငံခြားငွေကြေးနဲ့မြန်မာကျပ်ငွေတန်ဖိုးကွာမှုရဲ့ကျိုးဆက်ကိုလူရန်းစားအလွှာတည်တည်အခုဆိုရင်ရင်ဆိုင်နေရတဲ့ကြောင်းဒီသတင်းပတ်ရဲ့သတင်းတောင်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ခင်ဗျာ။ကျွန်တော်သားညူပ
ါ။မြန်မာငွေဈေးကျဆင်းမှုထံအကြောင်းဒီသတင်းပတ်ရဲ့သတင်းတောင်မှတ်စုအစီအစဉ်မှာကိုသားညူတင်ဆက်ပေးခဲ့တာပါ။အခုဆက်ပြီးတော့အစားအသောက်အတွက်နှီးပညာအကြောင်းတင်ဆက်ပေးထားတဲ့ blogger ပြောသမျှအစီအစဉ်ကိုမတင်ဆက်ပေးခင်စီးပွားရေးကဏ္ဍကိုနားဆင်ကြရအောင်ပါ။စားနပ်ရိက္ခာနဲ့လောင်စာဆီဈေးနှုန်းတွေကြီးမြင့်လာမှုနဲ့အသုံးစရိတ်တွေကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာဘဏ္ဍာရေးအကျပ်တဲနဲ့ကြုံတွေ့နေကြရပါတယ်။ဒီချိန်ထဲမှာပဲတခြားနိုင်ငံတွေကိုပြန့်နှံ့လာနိုင်တဲ့သီရိလင်္ကာနိုင်ငံရဲ့အကျွေးပြဿနာကြောင့်ကမ္ဘာမှာအဓိကငွေချေးသူတရုတ်ရဲ့အခန်းကဏ္ဍဟာဆောင်ကြည့်စရာကိစ္စသစ်တရက်ဖြစ်လာပါတယ်။ VOA တရုတ်ဌာနရဲ့သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ကပြောပြပေးထားပါတယ်ရှင်။
နိုင်ငံတကာပိုးပန်တွေကငွေကြေးဖောက်ပွားမှုကိုကင်တွယ်တဲ့အနေနဲ့အတိုးနှုန်းတွေကိုတိုးမြှင့်လာတာနဲ့အတူကမ္ဘာတဝန်းအကျွေးပြဿနာကပိုပြီးတော့ကြီးထွားလာကြောင်းနိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးခရစ်စတလီနာဂျော်ဂျီဗာကသတိပေးပါတယ်
We are faced with a combination of exogenous shocks.
IMF ရဲ့စီးရင်စရာတွေအရဖွံ့ဖြိုးဆဲနိုင်ငံ38နိုင်ငံဟာလက်တလောအကျွေးပြဿနာတက်နိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ဈေးကွက်ဖွံ့ဖြိုးလာနေတဲ့နိုင်ငံတွေရဲ့30ရာခိုင်နှုန်းလောက်ဟာအကျွေးပြဿနာတက်နေပြီးဒါမှမဟုတ်လည်းအကျွေးပြဿနာတက်ခံနေအခြေအနေဖြစ်နေတာပါအကျွေးပြဿနာဖြစ်နိုင်တဲ့အခြေအနေတိုးလာတဲ့ကိစ္စဟာကမ္ဘာမှာထိတ်တန့်ငွေချေးသူတရုတ်အတွက်ဆန်းသက်မှုဖြစ်ပါတယ်တရုတ်ရဲ့ခပတ်လန်းစီမံကိန်းဆိုင်ရာအခြေခံအဆောက်အုံဆိုင်ရာစီမံကိန်းတွေကြောင့်အာဖရိကအာရှနဲ့လက်တင်အမေရိကနိုင်ငံတွေမှာအကျွေးပြီးစေပြီးဒီလိုအကျွေးပြီးနေတဲ့နိုင်ငံတွေကိုတရုတ်ဘက်ကပိုပြီးထိတိယောက်ယောက်ကူညီဖို့အနောက်ဒီမိုကရေစီနိုင်ငံတွေကတိုက်တွန်းနေကြတာဖြစ်ပါတယ်။သီရိလင်ကာရဲ့အဖြစ်အပျက်ကသတိထားစရာတာရကတစ်ခုအဖြစ်စီးပွားရေးပညာရှင်တွေကရှုမြင်ကြပါတယ်။ကိုဗစ်ကပ်ဘေးကြောင့်ခီးသွွားလုပ်ငန်းကဝင်ငွေချပေးတွင်းကုံစင်းနှုတ်နေတက်သွားတာနဲ့ရင်ဆိုင်ရတဲ့သီရိလင်္ကာနိုင်ငံကမေလအတွင်းမှာပဲအကျွေးမဆက်နိုင်ဖြစ်ပြီးပြည်သူတွေအတွက်နေစဉ်လိုအပ်ချက်လဲမလုံမလောက်ဖြစ်ကနိုင်ငံမတည်မငြိမ်ဖြစ်စေခဲ့ပါတယ်။အကျွေးများနေပြီးမူဝါဒပိုင်းဆိုင်ရာအကန့်အသတ်ရှိတဲ့နိုင်ငံတွေအနေနဲ့တော့နောက်ထပ်ဖိအားတွေချုပ်ရနိုင်ချောင်းနဲ့သီရိလင်္ကာကတာရကတစ်ခုဖြစ်ကြောင်း IMF ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးခရစ်စတလီနာဂျော်ဂျီဗာကအင်ဒိုနီးရှားက G20 အစည်းအဝေးပွဲမှာပြောဆိုခဲ့ပါတယ်။သ စရီလင်္ကာနိုင်ငံအနေနဲ့လက်ရှိပြည်ပကျွေးမီဒေါ်လာ35ဘီလီယံလောက်ရှိပြီးတရုတ်ကိုပေးရမယ့်အကျွေးက17ဘီလီယံရှိတယ်လို့လည်းပြောပါတယ်။စရီလင်္ကာကိုပေးတဲ့တရုတ်ရဲ့အခြေခံအဆောက်အုံဆိုင်ရာချင်းငွေတွေကနိုင်ငံမှာနိုင်ငံရင်းနဲ့စီးပွားရေးပြဿနာတွေရဲ့အရင်းခံအကြောင်းရင်းတည်းဖြစ်တယ်လို့လည်းဝေဖန်သူတွေကထောက်ပြကြပါတယ်။အစပိုင်းမှာတရလင်ကာရဲ့နိုင်ငံခြားအရန်ငွေစပြီးတော့ပြက်လက်လာချိန်မှာနိုင်ငံရဲ့အကျွေးရှင်တယောက်ကကျွေးဟောင်းဆက်ရေးကျွေးသစ်ထတ်ချပေးဖို့ကန့်လန့်ခဲ့တာကြောင့်နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့ဘဏ္ဍာရေးအကူအညီရရေးကြိုးပမ်းဖို့ပြက်ကွက်ခဲ့တာလို့နှိစက်တဲ့သတင်းရှင်းမြစ်တွေကိုကိုးကားပြီး Wall Street Journal ကပြီးခဲ့တဲ့သတင်းပတ်အတွင်းဖော်ပြခဲ့ပါတယ်။ IMF ကပါကစ္စတန်ကိုဒေါ်လာ3,000,000,000ချင်းငွေထောက်ပံ့မှုချထားပေးဖို့မကြခင်ကသဘောတူခဲ့တာပါ။ပါကစ္စတန်ဗဟိုဘဏ်အနေနဲ့နိုင်ငံအတွက်နောက်ထပ်2လစာလောက်ပဲသွင်းကုန်အတွက်နိုင်ငံခြားအရန်ငွေကျပ်ရှိတော်တာဖြစ်ပါတယ်။အရှေ့တောင်အရှနိုင်ငံတွေထဲမှာတော့လာအိုနဲ့ကမ်ဘောဒီးယားတို့ဟာမကြာခင်မှာအကျွေးဆက်ရတော့မယ်အချက်တင်းနဲ့ရင်ဆိုင်နေကြရပါတယ်။အာဖရိကမှာတော့ဇမ်ဘီယာ၊အီသီရိုးပီးယားနဲ့ချတ်နိုင်ငံတို့အပါအဝင်နိုင်ငံတချို့ဟာသူတို့အကျွေးတွေကိုပြန်လည်စီစဉ်နိုင်ဖို့ကြိုးစားနေကြပြီးအကြမ်းဖျင်းအဖြစ်တော့တရုတ်ကိုပေးရမယ်အကျွေးများနေတာဖြစ်ပါတယ်။ကမ္ဘာတလောအကျွေးပြဿနာအစပိုင်းကာလတွေအတွင်းဝင်ဝင်တဲ့နိုင်ငံတွေရဲ့အကျွေးပြဿနာကူညီရေး G20 စီးပွားရေးအင်အားကြီးနိုင်ငံ20တို့က2020ပြည့်နှစ်အောက်တိုဘာလမှာမူပေါင်းတရက်သဘောတူခဲ့ကြပါတယ်။ဒါပေမဲ့အဓိကငွေချေးသူတရုတ်ကပါဝင်မှုမရှိတာကြောင့်ဒီမူပေါင်းကလည်းအခုချိန်ထိသိပ်ပြီးထိရောက်မှုမရှိဖြစ်နေပါတယ်။သရီလင်ကာရဲ့အကျွေးကိစ္စပြန်လည်စီစဉ်ရေးမှာတရုတ်ဘက်ကတက်တက်ကြွကြွပါဝင်ဆောင်ရွက်ဖို့အမေရိကန်ဘန်ဒါယူဝင်ကြီးဂျင်းနဲ့ယယ်လင်ကပြီးခဲ့တဲ့သတင်းပတ် G20 စီဝေးပွဲမှာတိုက်တွန်းပါတယ်။ဒါဆိုရင်တရုတ်နဲ့သရီလင်္ကာနှစ်နိုင်ငံစလုံးရဲ့အကျိုးစီးပွားအတွက်ဖြစ်တယ်လို့လည်းသူမကပြောပါတယ်
။ China is of course a very important creditor of Sri Lanka.
တရုတ်ဟာအရေးကြီးတဲ့ငွေချေးသူဖြစ်ပါတယ်။သရီလင်္ကာအနေနဲ့အကျွေးမဆက်နိုင်ဖြစ်နေပြီးတော့သရီလင်္ကာရဲ့အကျွေးတွေကိုပြန်လည်စီစဉ်ရေးတရုတ်ဘက်ကဆောင်ရွက်ပေးလို့တဲ့ဆန္ဒရှိမယ်လို့မျှော်လင့်ပါတယ်
။တခြားသောချင်းငွေချထားပေးသူတွေနဲ့အတူတရုတ်ကပို့ပြီးတော့ပူးပေါင်းဆောင်ရွက်ဖို့IMF ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးဂျော်ဂျီဘာကတိုက်တွန်းလိုက်ပြီးလက်ရှိချုံတွေ့နေရတဲ့အကျွေးပြဿနာကအချက်တဲ့ပြဿနာကြီးတရအဖြစ်ကိုပြောင်းလဲသွားမယ်ဆိုရင်တော့အရင်ဆုံးဆုံးရှုံးမှုကြီးနဲ့ရင်ဆိုင်ရမှာကတရုတ်ဖြစ်တယ်လို့လည်းသူမကသတိပေးထားပါတယ်။ကမ္ဘာ့ဘဏ်ရဲ့အဆိုအရ2022ခုနှစ်အတွင်းအစိုးရဆုံးနိုင်ငံတွေကအဆိုအရနဲ့ပုဂ္ဂလိကငွေချေးသူတွေထံဒေါ်လာ35ဘီလီယံအကျွေးဆက်ရမယ်အရင်းနဲ့ရင်ဆိုင်ရမှာဖြစ်ပြီးဒီထဲက40ရာခိုင်နှုန်းကျော်ကတရုတ်ရဲ့အကျွေးဖြစ်တယ်လို့ဖော်ပြပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းအာဖရိကနိုင်ငံတွေရဲ့အဓိကငွေချေးသူကတရုတ်နိုင်ငံဖြစ်ပြီး2000ပြည့်နှစ်နောက်ပိုင်းမှာဒေါ်လာ160ဘီလီယံထိချင်းငွေချထားပြီးခဲ့ကြောင်းဘော့စတန်တက္ကသိုလ်သုတေသနကဖော်ပြပါတယ်။ငွေချေးမှုအများစုမှာတော့တရုတ်ကတခြားနိုင်ငံတွေကိုပေးတဲ့ချင်းငွေပမာဏကိုလူသိရှင်ကြားထုတ်ပြန်မှုမရှိပါဘူး2019ခုနှစ်အထိနိုင်ငံပေါင်း152နိုင်ငံကိုတရုတ်ကချင်းငွေနဲ့ထောက်ပံ့ခြေချထားမှု9000တဲကထက်ဝက်လောက်ကို IMF ဒါမှမဟုတ်လဲဝဘန်တို့ကိုအသိပေးအကြောင်းကြားတာမရှိဘူးလို့ National Bureau of Economics Research အဖွဲ့ကတွေ့ရှိထားပါတယ် IMF နဲ့ဝဘန်ကမ္ဘာ့ဘဏ်တို့မှာတရုတ်ကအဖွဲ့ဝင်ဖြစ်ပါတယ်
မသိန်ဂီတာအစီအစဉ်တင်ဆက်ပေးတဲ့စီးပွားရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာပါ။တော်တော်ရှင်တွေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ brammies@voanews.com ကိုပေးပို့နိုင်သလို VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရာသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါမှာ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေည10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုတော့တက်တန်ရောင်သတင်းလောအစီအစဉ်မတိုင်ခင် blogger တွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်မှာတော့အစားအသောက်အတွက်နည်းပညာအကြောင်းပြောပြပေးထားပါရစေ။စပိန်နိုင်ငံကအစားအသောက်နဲ့အချက်ပြုတ်ဆိုင်ရာသုတေသီတွေကကျန်းမာရေးနဲ့ညီညွတ်တဲ့ချက်နည်းပြုံနည်းတွေကိုနည်းပညာအကူအညီနဲ့လေ့လာတီထွင်ဖန်တီးနေကြပါရစေ။မာယူစားသုံးသူတွေအတွက်ပိုလွယ်ကူထိရောက်မဲ့မန်နျူးမျိုးကစားလို့ကစီတတ်ပါတဲ့အစာတွေကိုယ်ထဲမှာကိုလက်စထရောတွေဖြစ်ကြမနေအောင်ချက်နီးမျိုးအထိလေးလာစမ်းသပ်နေကြတာပါ AB သတင်းဆောင်ပါတစ်ခုကိုအခြေခံပြီးမတ်စုမြတ်မုံကဘလော့ဂါရီပြောသမျှအစီအစဉ်မှာပြောပြပေးထားပါတယ်ရှင
်စပိန်နိုင်ငံမြောက်ပိုင်းဘတ်စ်ဒေသမှာရှိတဲ့ဘတ်စ်ကော်လနရီစင်တာ VCC အချက်ပြုတ်ဆိုင်ရာသိပ္ပံကသိပ္ပံပညာရှင်တွေစဖို့မှုကြီးတွေကစားတောက်ဆိုင်တွေအတွက်ပို့ပြီးတော့အသုံးဝင်မဲ့ menu တွေနဲ့အာဟာရရှိပြီးကျန်းမာရေးနဲ့ညီညွတ်တဲ့စားတောက်တွေကိုတည်ထွင်နေကြပါတယ်။စိုင်းပါရတဲ့ menu အမျိုးအစားတွေကိုစားတောက်ဆိုင်မှာလှဆားသူတွေကဘလို့ရွေးချယ်ကြသလဲဘလို့ဟင်းအမယ်တွေကစိတ်ဝင်စားမှုအများဆုံးရသလဲဆိုတာကိုမျက်လုံးရဲ့လှုပ်ရှားမှုတွေကိုမှတ်သားတဲ့နည်းပညာသုံးပြီးတော့ BCC ကတည်ထွင်ဖန်တီးနေတာပါ။ menu တွေကို tablet screen ပေါ်မှာပြထားပြီးတော့မျက်လုံးနဲ့အကြည့်ခံရတာအများဆုံးနေရာတွေကိုအယောင်ခွဲပြီးပြသတဲ့နည်းနဲ့သူတို့ကလေ့လာနေကြတာပါ။စားတောက်ဆိုင်မှာလာစားသူတွေ menu ဖတ်တဲ့ပုံစံကို eye tracking နည်းပညာနဲ့မှတ်သားထားတာကြောင့်မျက်လုံးစိုက်ကြည့်တဲ့နေရာတွေကိုသိနိုင်ပါတယ်ဒီနည်းနဲ့ menu ရဲ့ဘယ်လိုနေရာမျိုးကိုအကြည့်အများဆုံးလဲဘယ်လိုဖော်ပြရင်စိတ်ဝင်စားမှုအများဆုံးလဲဆိုတာကိုလေ့လာနေကြပါတယ်သူတို့ရဲ့လေ့လာဖတ်တီးမှုကို Bilbao မြို့မှာကျင်းပတဲ့ Food for Future ဆိုတဲ့ပြပွဲကြီးမှာပြသခဲ့ကြပါတယ
် focusing on the menu at a normal restaurantwe developed three kind of designs one that incorporates nutritional information other one
ပုံမှန်စားသောက်ဆိုင်တစ်ခုမှာရတဲ့ဟင်းအမီတွေကိုအခြေခံပြီးကျွန်တော်တို့ကမီနူးပုံစံ၃မျိုးလုပ်ထားပါတယ်တစ်ခုကဟင်းထဲမှာပါတဲ့အာဟာရဓာတ်အချက်အလက်တွေကိုအဓိကပြတဲ့မီနူးမျိုးဖြစ်ပါတယ်နောက်တစ်ခုကတော့ဟင်းနာမည်နဲ့ကြာသင့်တန်ဖိုးကိုပြပါတယ်တတိယမီနူးကတော့ကိုမာမဲ့ဟင်းကဘယ်လိုဟင်းမျိုးလဲဆိုတာအတိအကျမြင်နိုင်သိနိုင်အောင်လို့လုပ်ပေးထားတဲ့မီနူးပါအခုလိုမီနူးတွေမှာအချက်လက်တွေဖြည့်ပေးထားတာကမှားတဲ့သူတွေအတွက်ပိုအသုံးဝင်လားဆိုတာကိုကျမတို့ကသိချင်တာပါလိလချက်တွေအရလူတွေရဲ့ရွေးချယ်မှုကအာဟာရဆိုင်ရာအချက်လက်တွေပေါ်မူတည်တက်ရောက်မှုရှိတယ်လို့ပြောကြပါတယ်ဒီတော့ဒီမှာမှစားချင်တဲ့ဟင်းမှာဘယ်လိုအာဟာရဓာတ်တွေပါတယ်ဆိုတာပြထားတဲ့အတွက်သူတို့စားချင်တာကကျန်းမာရေးနဲ့မညီညွတ်ဘူးဆိုရင်မှားစားပါမလားဆိုတာကိုလိလချင်တာပါ
စားတောက်ဆိုင်လာစားသူတွေရဲ့အလေအထအမှုအချက်နဲ့ဘယ်လိုဖော်ပြမှုမျိုးတွေအပေါ်စိတ်ဝင်စားမှုအများဆုံးရတယ်လဲဆိုတာကိုသိရရင်ပို့ပြီးတော့မှထိရောက်တဲ့ဟင်းအမယ်တွေကိုဆိုင်တွေမှာတင်ရောက်နိုင်မှာဖြစ်တာကြောင့် eye tracking menu ကိုနည်းပညာကုမ္ပဏီတစ်ခုနဲ့ပေါင်းပြီးတော့ဖန်တီးနေကြတာလို့ BCC အချက်ပြုတ်ဆိုင်ရာသိပ္ပံကသုတေသီတွေကပြောပါရယ်သူတို့တီထွင်ဖန်တီးနေတဲ့ eye tracking menu ကိုလည်း San Sebastian မြို့ကစားတောက်ဆိုင်မှာတုံးပြီးလာစားသူတွေရဲ့ menu အပေါ်စိတ်ဝင်စားမှုကိုလေ့လာနေကြပါရယ်အနာဂတ်မှာစားတောက်ဆိုင်တွေကပို့ပြီးထိရောက်တဲ့ဟင်းအမယ်တွေကိုတီထွင်တင်ရောက်နိုင်ဖို့အတွက်ဒီနည်းပညာကိုအသုံးများလာကြလိမ့်မယ်လို့သူတို့ကမျှော်လင့်ထားပါတယ
် This technology incorporation to restaurant is going to happen sooner or later
စားသောက်ဆိုင်တွေမှာဒီလိုနည်းပညာတွေအနည်းနဲ့အမြန်သုံးလာကြတော့မှာပါစားသောက်ဆိုင်အားလုံးမှာသုံးလာကြမလားဆိုတာတော့မသိပါဘူးဒါပေမဲ့အခုကျမတို့ကတက်ခွဲခန်းမှာစမ်းသပ်တယ်လို့မျိုးစားသောက်ဆိုင်မှာလေ့လာမှုလုပ်ပါမယ်ဆိုတာကိုကြိုပြီးတော့အသိပေးထားပါတယ်ကျမတို့လုပ်နေတဲ့ project အကြောင်း Instagram ပေါ်မှာလည်းပြောပြထားတဲ့အတွက်လူတွေသိထားပြီးပါပြီစားတောက်ဆိုင်မှာစားပွဲကျူတင်ဘုကင်လုပ်ကြတဲ့ကသူတို့အမှုအချင်းကိုလေ့လာမယ်ဆိုတာသိကြပါတယ်သူတို့ကိုယ်တိုင်ကလည်းဒီနည်းပညာကိုစမ်းသပ်ချင်ကြပါတယ်ဒါကြောင့်နေရာအတော်များများမှာဒီနည်းပညာကိုသုံးလာကြမယ်လို့ထင်ပါတယ်အချင်းရတော့ပေးရမှာပေါ့ အခုလိုစားတောက်ဆိုင်တွေအတွက်ထိရောက်တဲ့နည်းပညာကိုဖန်တီးနေကြသလို BCC ကစဖို့မှုကြီးတွေအစားတောက်ဆိုင်ရာသိပ္ပံပညာရှင်တွေပေါင်းပြီးတော့အာဟာရမျှတတဲ့အစားတောက်တွေကိုဖန်တီးနေကြပါတယ်အစားအစာတစ်မျိုးမှာအသေးအနှံ50ရာခိုင်နှုန်းအသားထက်25ရာခိုင်နှုန်းနဲ့ကစီဓာတ်25ရာခိုင်နှုန်းပါတဲ့စားတောက်ဖွဲ့တွေကိုဖန်တီးနေကြတာပါကစီဓာတ်ပါတဲ့အစာကိုကိုယ်ထဲမှာကိုလက်စထရောအဖြစ်ချက်မနေပဲ အစာဟောင်းချက်ချင်းဖြစ်သွားအောင်ချက်ပြုတ်နည်းတွေဖန်တီးနေကြပါတယ်။ကျန်းမာရေးနဲ့ညီညွတ်တဲ့ဟင်းတစ်ခုဖြစ်ဖို့ဟင်းတဲ့ပါတဲ့အရာတွေဒါမကဒီဟင်းကိုဘလို့ချက်ပြုတ်တယ်လဲဆိုတာအရေးကြီးတယ်လို့သူတေတီစဖို့မှုတွေကပြောပါတယ
် It's not only about the ingredients it's about the quality of the ingredients the season of the ingredients and of course
ဟင်းတဲ့ပါဝင်ပစ္စည်းတွေမဟုတ်ဘဲနဲ့အဲ့ဒီပါဝင်ပစ္စည်းတွေရဲ့အရေးသွေးကလည်းအရေးကြီးပါတယ်အဲ့ဒီဟာတွေကိုဘလို့ချက်ပြုတ်တယ်လဲဆိုတာကလည်းအရေးပါပါတယ်တကြားလေးတုတ်ပြီးတော့ခက်ညူညူလေးဖြစ်အောင်လို့မိခင်လိုက်တာဆိုအားလုံးကြိုက်ကြပါတယ်ဒါပေမဲ့မိခင်လာလို့တော့ရင်တော့ခနာကိုအတွက်စိတ်တောက်တွေဖြစ်စေနိုင်ပါတယ်
အသားမပါပဲပရိုတင်းအသားဓာတ်ရရှိတဲ့အစာမျိုးတွေဖန်တီးနိုင်တယ်ဆိုတာသူတို့ကလက်တွေ့ကြိုးစားပြသနေကြပါတယ်။အစီအသားတွေရောကျိတ်ထားတဲ့ဝက်ဥကြောင့်နေရာမှာမှုန်နဲ့လှုပ်ထားတာအစားထိုးပြီးတော့ hot dog ကိုသူတို့ကဖန်တီးထားပါတယ်။ခရမ်းကျင်သီးနဲ့တကြားများများပါတဲ့ ketchup sauce ကိုလည်းတကြားအစာဖျဲသီးအစားထိုးပြီးတော့တီထွင်ထားပါတယ်။ကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေစားကြဖို့အတွက်ကျန်းမာရေးပညာရှင်တွေကပို့ပို့ပြီးတိုက်တွန်းနိုင်ချိန်မှာနောက်ကြရင်ကိုနဲ့ကိုက်ညီအဟာရဖြစ်မဲ့အစားအသောက်တွေကိုလူတွေပိုစားလာကြလိမ့်မယ်လို့သိပ္ပံပညာရှင်တွေကမျှော်လင့်နေကြပါတယ
် The diet in the future will be personalized so
အနာဂတ်မှာအစားအသောက်တွေကလူတဦးချင်းစီအတွက်သီးသန့်ရွေးချယ်နိုင်တာမျိုးတွေဖြစ်လာတော့မှာပါဒါကြောင့်လည်းကျမတို့ကကိုယ်ပိုင်တဲ့ထဲတဲ့အစာတွေမှာဘာတွေပါတယ်လဲဆိုတာကိုအာရုံစိုက်နေတာဖြစ်ပါတယ်လူတိုင်းတစ်ယောက်နဲ့တစ်ယောက်မတူကြပါဘူးတယောက်ချင်းစီကကိုယ်ခန္ဓာကိုယ်အတွက်တင့်တော်တဲ့ဓာတ်စာကဘလိုမျိုးလဲဆိုတာသိထားရင်ကိုယ်အတွက်အာဟာရဖြစ်စေမယ့်စားတောက်မှုပုံစံအကောင်းဆုံးအစားအသောက်တွေကိုရွေးချယ်နိုင်မှာဖြစ်ပါတယ်
။မကြခင်အနာဂတ်မှာစားတောက်ဆိုင်တွေအနေနဲ့ဆိုင်မှာလာစားကြသူတွေရဲ့စိတ်ဝင်စားမှုအပေါ်လိုက်ပြီးတော့ menu တွေကိုမကြခဏတည်ထွင်နိုင်မယ်ဆိုရင်အစားအစာအလေအလွတ်နည်းမှာဖြစ်သလိုဆိုင်မှာဝယ်စားသူတွေအတွက်လည်းကျန်းမာရေးနဲ့ညီညွတ်ပြီးတော့အာဟာရဖြစ်တဲ့အစားအစာတွေကိုပို့ပြီးရွေးချယ်စရာများလာမယ်လို့စပိန်နိုင်ငံ Basque မြို့ကအချက်အပြုတ်ဆိုင်ရာသိပ္ပံကမျှော်လင့်နေပါတယ်ရှင်ကျွန်မဆူမြတ်ပါပ
ါမဆူမြတ်မွန်ရဲ့ blog တွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးထားတာနားဆင်ကြရတာပါရှင်အခုဆက်ပြီးတော့မအေးတန်နာကျော်တင်ဆက်ပေးထားတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုရှုစားနားဆင်ကြရအောင်ပါဗြိတိန်နိုင်ငံမှာကွဲလွန်သူဘုရင်မကြီးရဲ့မြေးတော်မင်းသားနှစ်ဦးနဲ့သူတို့ဇနီးတွေဝင်းစားရဲတိုက်အပြင်မှာလာရောက်သူတွေကိုလာနှုတ်ဆက်သွားပါတယ်နယူးယောက်မြို့မှာတော့နယူးယောက်ဖက်ရှင်သတင်းဘက်ကိုကျင်းပနေပါတယ်ဒီလိုနာမည်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုမအေးတန်နာကျော်ရဲ့တက်တန်ရောင်သတင်းလောအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါပရိသတ်မိသားစုတွေကအခုဆိုရင်ဘီရင်တဲ့ Charles ရဲ့သားတော်နှစ်ပါးဖြစ်တဲ့ Minna William သူကတော့အရင်သူ့ဖခင်ရဲ့နေရာအင်ရှေ့ဇန်ဝေလာမင်းသားဖြစ်သွားပါပြီပြီးတော့သူ့ရဲ့ညီငယ်မင်းသား Harry နဲ့သူတို့နှစ်ဦးရဲ့အချင်းအရောဇနီးတွေလေးယောက်အတွဲလိုက်လူမြင်ကွင်းထွက်လာလို့အားလုံးအံ့အားသင့်ကြဲကြရပါတယ်။သူတို့လေးဦးကို The Fat Four တာနာလာတဲ့ဒီလေးဦးလို့မီဒီယာကချစ်စနိုးနာမည်ပေးလိုက်ကြပြီးတော့သူတို့ကသူတို့ရဲ့ဖွားရေကွယ်လွန်သွားတဲ့ Elizabeth ဘီရင်မကြီးကိုလာပြီးတော့အယုဒေပေးတဲ့လူရုပရိသတ်ကိုနှုတ်ဆက်ကြတာပါ။သူတို့အဲ့ဒီကိုရောက်လာတဲ့သူတွေနဲ့မိနစ်40လောက်စကားပြောသွားပါတယ်။သူတို့ညီကိုနှစ်ဦးအဆင်ပြေပြေနဲ့လူများရှေ့မှာအတူတူတွဲတွေ့ရတာမလ2020ခုနှစ်ကလေးကဒါပထမဦးဆုံးချိန်ဖြစ်ပါလေ။နယူးယောက်မြို့ကနယူးယောက်ဖက်ရှင်သတင်းဘက်ကတော့စက်တင်ဘာလ9ရက်တောက်ကြနေ့ကစတင်ကျင်းပခဲ့ပါတယ်။ပထမဦးဆုံးနေ့မှာလိန်ကွဲပြားမှုမရှိတဲ့ဒီဇိုင်နာတွေအမျိုးသားဒီဇိုင်နာတွေရဲ့လက်ရာအဝတ်ထည်ဖန်တီးမှုတွေကိုပြတဲ့ရှိုးတွေနဲ့စတင်ပါတယ်။ကနေဒါကအပေါ်ထက်ဝင် Novus အဝတ်ထည်တစ်စိတ်က New York Men's Day အမျိုးသားများနေ့အပိုင်းနှစ်ပိုင်းပြပွဲမှာပါဝင်ပြသပါတယ်။အဝတ်ထည်တစ်စိတ်တစ်ခုဖြစ်တဲ့ AirPods တစ်စိတ်ကိုစတင်တည်ထောင်လို့ဒီဇိုင်နာ Aaron Potts ကတော့သူ့ရဲ့ကြားမမခွဲခြားဝတ်စုံတွေဖန်တီးတဲ့နေရာမှာသူ့ကိုပျော်စရာစိတ်ခံစားချက်ပေးတဲ့ပစ္စည်းတွေကိုအသုံးပြုဖန်တီးပါတယ်လို့ပြောပါတယ်
။ And I wanted to put something out that felt joyful
ဒီတစ်ခါဖန်တီးမှုကဟိုကဘာကယောဂါဘေးကြီးကိုလည်းဖြတ်တန်းရရလေတဲ့ဒီတော့ကျွန်တော်ကပြောစရာပေါ့ပေါ့ပါကဘာမြေကြီးနဲ့ဆက်ဆက်မှုရှိတဲ့အရာမျိုးတွေကိုဖန်တီးခြင်းမိတယ်လို့ပြောသွားပါတယ်ကဘာမြေပေါ်ကရှူထောင့်တွေချိုးတွေကိုတဘာဝရဲ့အစိပ်ပိုင်းနေနဲ့ဘလို့ဖော်ပြလဲဆိုတာဇံဝင်စားပြီးတော့သူ့ရဲ့အဝတ်ထည်တွေကိုဖန်တီးပြတယ်လို့ဒီဇိုင်နာ Potts ကပြောပါတယ်သ ူသုံးထားတဲ့အရောင်တွေကတော့တဘာဝအရောင်တွေဖြစ်ပြီးတော့ရင်းညစ်စင်းရောင်ပန်းလေးပြားလေးတွေနဲ့ငှက်လေးတွေရဲ့အသွေးရောင်တွေပါဝင်ပါတယ်ဒိုတီဆိုတဲ့အိန္ဒိယရိုးရာနံငယ်ပိုင်းတွေကိုဖန်တီးဒီဇိုင်းထွင်တဲ့တယ်ရီဆင်းကတော့ယောဂကျင့်တဲ့သူတွေနဲ့6လသွားနေခဲ့ပြီးတော့2013ခုနှစ်မှာသူ့ရဲ့ဖန်တီးမှုကိုစတင်ခဲ့တာပါသူကသူ့ရဲ့အဝတ်ထည်တွေကိုဝတ်ဆင်တဲ့သူတွေနဲ့စိတ်ချင်းဆက်သွယ်ခံစားချက်တွေချက်ချင်းတရားတွေပေါ်မှာအာယုံခံပြီးတော့ဖန်တီးတယ်လို့ပြောပါတယ်သူရဲ့ဖန်တီးမှုတွေကမျိုးသားတွေအတွက်ဖြစ်ပေမဲ့ဟဲ့အဝတ်တွေကကြားမှသိတဲ့ဆိုရရင်မရှိပါဘူးသူဖြစ်စေချင်တာကသူရဲ့အဝတ်တွေကလူတွေစိတ်ထဲမှာကြားမှဆိုတဲ့ခွဲခြားတတ်မှတ်မှုတွေပျောက်သွားစေချင်တာဖြစ်တယ်လို့ပြောပါတယ
် I want in using our line fashion as an inspiration for fathers and daughters or even and sons
ကျွန်တော်တို့အဝတ်ထည်ကအဖေနဲ့သမီးဒါမှမဟုတ်သားတွေနဲ့စင်တူဝင်နိုင်အောင်ကြားမဆိုတဲ့ခွဲခြားတားဆီးမှုပေါင်းတွေကိုဖြိုချဖို့စိတ်ကူးတွေဖြစ်စေခြင်းနဲ့လို့သူကပြောပါတယ်။သူ့ရဲ့ပွဲမှာရှောက်တဲ့မော်ဒယ်အားလုံးမငားရပဲနဲ့သူ့ကိုကူညီပြီးတော့လာလျှောက်ပေးကြတဲ့သူတွေဖြစ်တယ်လို့သူတို့ကလည်းသူတို့ဝတ်ချင်တဲ့အဝတ်ကိုရွေးပြီးတော့လျှောက်လို့ရပါတယ်။ဒီနေ့ညိုယော့ဖက်ရှင်သတင်းဘက်ကတော့စက်တင်ဘာလ9ရက်နေ့ကနေပြီးတော့14ရက်နေ့ထိကျင်းပတာဖြစ်ပါလိမ့်ရှင်။
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတက်တောင်ရင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးတလာကျော်စီစဉ်တင်ဆက်ထားတဲ့တက်တန်ရောင်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်အစီအစဉ်တွေပြီးဆုံးတော့မှာမို့အခုဆက်ပြီးတနင်္လာညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုဦးတင်မောင်တန်းကဆက်ပြီးပြောပြပေးပါမယ်ရှင
်။နိုင်ငံရဲ့ဘီရင်ချားလ်စ်ကလွတ်တော်နေ့ရက်ကိုဘီရင်ဖြစ်ပထမဆုံးအချိန်မိန့်ခွန်းပြောကြားခဲ့ပါတယ်။အဲဒီနောက်မှာတော့ဘီရင်ချားလ်စ်ရဲ့ကျင်းရတော့ကမ်မီလာတို့ဟာအီဒင်ဘာရာကိုတွားရောက်ပြီးမိခင်ပြည်မာကြီးရဲ့ရုပ်ကလကိုနန်းတော်ကနေစိန့်ဂျော့ဂျ်ဘုရားကျောင်းကိုရွှေ့ပြောင်းသိမ်းပြီးတဲ့အခါနာတက်ရောက်ခဲ့ပါတယ်။တခြားဆွေတော်မျိုးတော်တွေလည်းဒီခါနာကိုတက်ရောက်ခဲ့ကြပါတယ်။စကော့တလန်မြို့တော်အေဒင်ဘာကစိန့်ဂျော့ဂျ်ဘုရားကျောင်းမှာဒီကနေ့စက်တင်ဘာလ7ရက်နေ့ပြည်မာကြီးရုံတော်ကိုအများပြည်သူကာတော်ဝါပြုနိုင်အောင်24နာရီထားရှိမှာဖြစ်ပါတယ်။ယဟယင်ငါရမှုဝယ်ယူမှုတွေနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုစစ်ကောင်စီဘက်ကဆွဲဆိုထားတဲ့အခရီးအမှုနဲ့ပတ်သက်ပြီးတရားလူပြတ်တဲ့အနေနဲ့လူမှုဝန်ထမ်းဦးစီးဌာနကအတွင်းဝင်ဥက္ကဋ္ဌနိုင်ကိုဒီကနေ့တရားရုံးမှာစစ်ဆေးခဲ့ပါတယ်။ဒီကနေ့ဆိုပါအမှုတမှုကိုပဲစစ်ဆေးနိုင်ခဲ့တယ်လို့သိရှိရပါတယ်။ဈေးပိုင်ကုမ္ပဏီပိုင်ရှင်ဥမောင်ဝိတ်ကဒေါအောင်ဆန်းစုကြည်ကိုဒေါ်လာ5သိန်းခွဲလက်ထိုးခဲ့တယ်လို့ဆွဆွဲထားတဲ့အမှုကိုစစ်ဆေးဖို့စီစဉ်ခဲ့ပေမဲ့တရားလူပြတ်တဲ့ဗလာနိုင်တဲ့ဖို့စစ်ဆေးနိုင်ခြင်းမရှိခဲ့ပါဘူး။ဒေါအောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကိုလာမယ့်စက်တင်ဘာလ19ရက်နေ့မှာထပ်မံစစ်ဆေးဖို့ရုံးချိန်ပေးထားပါတယ်မြန်မာနိုင်ငံအတွက်ဆိုးရတဲ့နိုင်ငံတကာရာဇဝတ်မှုတွေဆက်ရှိနေပြီးဒီလိုကျွလွန်တာတွေအပေါ်ဘယ်ဥတွေနဲ့မှအရေးမယူနိုင်တာကြောင့်မြန်မာပြည်သူတွေအနေနဲ့နစ်နာခံစားနေရတယ်လို့ IIMM မြန်မာနိုင်ငံဆက်ရလွတ်လပ်သောစုံစမ်းမှုရန်ရအခြေခံနီကိုလတ်ခွန်ဂျန်ကဒီကနေ့ကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာပြောဆိုလိုက်ပါတယ်2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအနာသိမ်းပြီးခရဲကတပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုအရတားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုစတဲ့လူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့စစ်ရာဇဝတ်မှုအထောက်အထားတွေတိုးပြလာနေတယ်လို့လည်းသူကဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ကတိုင်းငါမှာတောင်တင်ခဲ့ပြီးဖမ်းဆီးခဲ့တဲ့လေစီးပြေးရိုဟင်ဂျာဒုက္ခသည်50ယောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းနဲ့ရခိုင်ပြည်နယ်တွင်းကထွက်ပြေးလာသူတွေဖြစ်တယ်လို့ထိုင်းနိုင်ငံရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်။
တနင်္လာညအတွက်သတင်းအချင်းချုပ်ကိုဦးတင်မောင်တန်းကပြောပြပေးခဲ့တာပါရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santo နဲ့ PJ Elio တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးသွားတဲ့အစီအတန်လွင်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ17:00မှာလည်းတလဲပြန်နားဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပြည့်ရဲ့နေ့ခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြုပါစေရှင်။ကျွန်မအလိမ်ပါပါ။
This program has come to you from the Voice of America, Washington.